Welcome to the Voice of America in Burmese.
Mingla nya ja ma shin American ji dan su myo raw Washington DC ga de dai yai thau lin pi ni de American tan ye 2016 khu ni me la 20 ye taw ja ni nya be season 2 sa tin ni ba bi line to meter 24 25 ne 32 to ga ni dai yai phan yu na sin nai ma de shin ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုရှားဖောင်နဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ညမှာပါ။ဂျာတာပရင်းနီကတက်ကြသွားတဲ့ Egypt Air ခီးတင်လေယာဉ်ရဲ့အပျက်စီးအပိုင်းအစတွေကိုတွေ့ပြီလို့ Egypt စစ်ဘက်ကကြေညာပါတယ်။တိုင်ဝမ်ကျွန်းကလွတ်လပ်ရေးရဖို့လှုပ်လာမဲ့ပေါ်တရုတ်ကသတိပေးလိုက်ပါတယ်။တောင်တရုတ်ပင်လယ်ရေပယ်နဲ့ငင်းပွားမှုအရေးတရုတ်ဘက်ကထောက်ခံတဲ့နိုင်ငံ40ကျော်ရှိပြီလို့တရုတ်ကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
အခုမှနားဆင်ကြရမယ်မြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အာဆီယံရုရှားထိပ်သီးစီနွေဘက်စီဝေဘက်တက်ရောက်ဖို့အတွက်ရုရှားကိုရောက်နေတဲ့သမ္မတဦးထင်ကျော်ဟာရုရှားသမ္မတနဲ့နှစ်နိုင်ငံကြားကိစ္စရပ်တွေကိုဘာတွေဆွေးနွေးဖြစ်ခဲ့ပါသလဲ
။ဒီကောင်စီတော်ကျွန်တော်တို့ရင်းချင်းမှုနဲ့စီဝေရေးဆိုင်ရာနောက်ရုရှားနိုင်ငံရဲ့ investment တွေဒီနေ့ဝင်လာရောက်ပြီးဒီနေ့ညနေမှာနောက်ဖိကတ်တူဖိကတ
်သမ္မတရုံဝင်ကြီးဌာနပြောခွင့်ရသူဦးဇော်ထေးရဲ့ပြောပြချက်ကိုနားဆင်ရပါမယ်။1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီနိုင်ငံသားစီစီရေးလုပ်ငန်းတွေဦးစားပေးဆောင်ရွက်သွားဖို့ရှိတဲ့အကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးရဲ့ပြောကြားချက်ကျွမ်းကျင်လှုပ်ရှားရှာဖွေမှုနဲ့လုပ်ငန်းခွင်ထိခိုက်အန္တရာယ်တွေနဲ့လေလွင့်မှုတွေအကြောင်းနဲ့အတူနိုင်ငံတကာသတင်းလွှာထဲမှာတော့ရေခဲတောင်ပြိုကျမှုနဲ့အေဝရက်တောင်တက်လုပ်ငန်းတွေအကြောင်းကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကကြေညာပါမယ်ရှင်။
ပြကြသွားတဲ့ Egypt Air လေကြောင်းလိုင်းခီးစဉ်အမှတ်804ခီးတင်လေယာဉ်ကအပျက်စီးအပိုင်းအစတွေကိုမြေထဲပင်လယ်ထဲမှာတွေ့ရပြီလို့ Egypt နိုင်ငံကပြောပါတယ်ခီးတယ်တွေရဲ့ပစ္စည်းတွေနဲ့လေယာဉ်အပျက်စီးအပိုင်းအစတွေရေထဲမျောနေတာကိုတွေ့ရပြီလို့ Egypt ကြီးတပ်ပြောခွင့်ရဗိုလ်မှူးချုပ် Mohammed Samia ကသူ့ရဲ့ Facebook မှာဒီကနေ့တင်ထားတဲ့ထုတ်ပြန်ချက်မှာပြောထားတာပါခနာကိုအစိပ်ပိုင်းတစ်ခုထိုင်ကုန်တစ်လုံးနဲ့ခီးဆောင်လက်ဆွဲအိတ်တွေကိုဗရီဒါမြင်ကွင်းကနေလေယာဉ်ပျောက်သွားတဲ့နေရာရဲ့တောင်ဘက်မလန်းမကန့်မှာ Egypt အာဏာပိုင်တွေတွေ့ထားပြီလို့ဂရိတာဝန်ရှိသူတွေကအေသင်မြို့တော်မှာပြောပါတယ်ကြာသပြီးနေ့ကပြကြသွားတဲ့ Egypt Air ခီးတင်လေယာဉ်ရဲ့အဓိကအပိုင်းအစတွေကိုတွေ့ရဖို့မြေထဲပင်လယ်ထဲမှာရှာဖွေရေးအဖွဲ့တွေပိုက်ဆိုင်တိုက်ရှာနေကြတာပါလူ66ယောက်ပါသွားတဲ့လေယာဉ်ဟာပါရီမြို့တော်ကနေကိုင်ရိုမြို့တော်ကိုပြန်တန်းနေချိန်တွင် Egypt ကမ်းရိုးတန်းမြောက်ဘက်မှာရေဒါမြင်ကွင်းကနေပျောက်သွားတာပါလေယာဉ်ပြကြရတဲ့အကြောင်းရင်းကိုတော့အခုချိန်ထိအတိအကျမသိရသေးပါဘူးလေယာဉ်ပြကြတဲ့ဖြစ်ရပ်စုံစမ်းစစ်ဆေးမှုမှာကူညီဖို့အတွက်ပြင်သစ်စုံစမ်းစစ်ဆေးရေးမှူး3ဦးနဲ့ Airbus လေယာဉ်ကုမ္ပဏီကကျွမ်းကျင်ပညာရှင်2ဦးတို့ဒီကနေ့မနေ့အစောပိုင်းကကိုင်ရိုမြို့တော်မှာရောက်သွားပါပြီပြောက်ဆုံးလေယာဉ်ကိုရှာဖို့အီဂျစ်နဲ့ဂရိနိုင်ငံတွေကလေယာဉ်နဲ့ရေယာဉ်တွေကိုလွှတ်ထားတယ်လို့ပြင်သစ်အဖွဲ့တွေလည်းပူးပေါင်းပါဝင်မယ်လို့ခန့်မှန်းထားပါတယ်။အမေရိကန်ကလည်းကင်းထောက်လေယာဉ်တစ်စင်းပို့ထားပါတယ်
။2014ခုနှစ်မှာဂျီဘုတ်မြို့လေးမှာဘိုကိုဟာရမ်စစ်သွေးကြွတွေကနေပြန်ပေးဆွဲထားတဲ့မိန်းကလေးတွေထက်ကဒုတိယမြောက်မိန်းကလေးကိုကယ်တင်လိုက်တဲ့ဆိုတဲ့နိုင်ဂျီးရီးယားစစ်ဘက်ရဲ့အပြောကိုတက်ကြွလှုပ်ရှားသူတွေကပြန်ညင်းနေပါတယ်။ဆာရာလူကတ်ဆိုတဲ့မိန်းကလေးကိုဘောနိုပြည်နယ်ဒမ်ဘွာဒေသကနေကြာတာပရင်းနေကကဲတင်ခဲ့တယ်လို့နိုင်ဂျီးရီးယားစစ်ဘက်ကဒီကနေ့ပြောတာပါအဲ့ဒီမိန်းကလေးဟာချီဘော့အစိုးရအလဲတန်းကျောင်းကနေစစ်သွေးကြွတွေဖမ်းသွားတဲ့116ယောက်ထဲကတယောက်ဖြစ်တယ်လို့ဆိုတာပါဒါပေမဲ့လည်းဖမ်းသွားတဲ့အထဲမှာလူကာဆိုတဲ့နာမည်နဲ့မိန်းကလေးနှစ်ယောက်ပါပြီးအခုဆာရာလူကာဟာအဲ့ဒီနှစ်ယောက်ထဲကမဟုတ်ဘူးလို့မိန်းကလေးငယ်လွမြောက်ရေးတက်ကြွလှုပ်ရှားတဲ့အဖွဲ့ရဲ့ဥက္ကဋ္ဌရကူဘူးအန်ကေကီက VOA ကိုပြောပါရယ်သူစီမှာမိဘ115ယောက်ရဲ့အထောက်အထားတွေရှိပြီးအခုမိန်းကလေးဟာချိဖို့ကြောင်းသူမဟုတ်ဘူးလို့သူကပြောပါရယ်ရှင
်တိုင်ဝမ်ကျွန်းကလွတ်လပ်ရေးရဖို့လုပ်လာမယ့်အရေးပေါ်တရုတ်ကသတိပေးလိုက်ပါရယ်တိုင်ဝမ်ရဲ့ပထမဆုံးအမျိုးသမီးသမ္မတကျန်သစ္စာကြီးဆိုပြီးလို့နိုင်ပိုင်းတွင်မှာပဲတရုတ်ရဲ့သတိပေးချက်ထွက်လာတာပါဒီကြားလွတ်လပ်ရေးအတွက်လုပ်လာမယ်ဆိုရင်တိုင်ဝမ်ရဲ့လက်ချားမှာငင်းချင်းရေးနဲ့တည်ငြိမ်ရေးရှိဖို့မဖြစ်နိုင်ဘူးလို့တရုတ်နိုင်ငံတိုင်ဝမ်ရေးရာယုံရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါရယ်တိုင်ဝမ်ရေလကြားမှာငင်းချမ်းမှုရာငင်းချမ်းစွာဖြစ်ထွန်းမှုနဲ့ရေလကြားဖက်ဆက်ဆံရေးငင်းချမ်းစွာဖြစ်ထွန်းမှုတို့အတွေ့လွတ်လပ်ရေးဟာအကြီးမားဆုံးအန္တရာယ်ဖြစ်တယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။တိုင်ပေမြို့မှာလုပ်တဲ့ကျန်းသစ္စာချင်းစုပွဲမိန့်ခွန်းမှာတော့သမရသစ်ဆိုင်အင်ဝမ်ကတရုတ်နဲ့အပြုသဘောဆောင်တဲ့ဆွေးနွေးပွဲလုပ်ဖို့တောင်းဆိုပါတယ်။ရေလကြားတစ်ဖက်တစ်ချက်ကအစိုးရနှစ်ခုအနေနဲ့နှစ်ဖက်စလုံးကလူလူတွေရဲ့အကျိုးစီးပွားအတွက်အတိတ်ကဖြစ်ရပ်တွေကိုဘေးဖယ်ပြီးအပြုသဘောဆောင်ပြောဆိုရပါမယ်လို့သမရဆိုင်ကပြောပါတယ်။ဒီနေ့ဆော်ဘန်ကလုပ်တဲ့ရွေးကောက်ပွဲမှာတိုင်ဝမ်ကျွန်းလွတ်လပ်ရေးကိုလူလာတဲ့စာရဲ့ Democratic Progressive Party DPP ကအပြတ်အသတ်အနိုင်ရခဲ့တာပါ။လွန်ခဲ့တဲ့ရှင်းနှစ်အတွင်းတရုတ်အစိုးရနဲ့ဆက်ဆံရေးထူထောင်ခဲ့တဲ့ Nationalist Party KMD ကို DPP ကအနိုင်ရလိုက်တာဖြစ်ပါတယ်။
ပြီးခဲ့တဲ့နှစ်နိုဝင်ဘာလက Paris မြို့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်သူအဖြစ်အဓိကတန်တရာရှိနေသူ Salah Abdeslam ဟာပါရီမြို့တော်မှာသူ့ကိုဒီကနေ့ပထမဆုံးတရားရုံးတင်စစ်ဆေးတာမှာတရားသူကြီးတွေကိုစကားမပြောခဲ့ပါဘူးလူ130တေဆုံးခဲ့ရတဲ့ပြီးခဲ့တဲ့နိုဝင်ဘာလပ ါရီမြို့တော်ကိုတိုက်ခိုက်ခံရမှုနဲ့ဆက်ဆက်ပြီးအကြမ်းဖက်ဝါဒဆွဲကင်တိုက်ခိုက်မှုလူတက်မှုတွေနဲ့သူ့ပေါ်တရားစွဲဆိုထားတာပါအသက်28နှစ်အရွယ်မော်ရိုကိုနိုင်ငံဘွားပြင်သစ်နိုင်ငံသားအဒက်ဆလန်ဟာအခုချိန်ထိဆိုရင်အကြမ်းဖက်ဝါဒဆံရဆွဲချက်ပေါင်း6ခုနဲ့ရင်ဆိုင်နေရပါတယ်ဒါဟာပြင်သူ့ကိုပြီးခဲ့တဲ့လကဘယ်ဂျီယံနိုင်ငံကနေပြင်သစ်နိုင်ငံကိုလွှဲပြောင်းခဲ့ပြီးနောက်ပိုင်းပထမဦးဆုံးတရားရုံးတင်စစ်ဆေးတာဖြစ်ပါတယ်လုံခြုံရေးခိုင်မှာစတင်ပြီးတော့ဆလဗ်အဒက်ဆလမ်ကိုတရားရုံးတဲ့ခက်မြန်မြန်ပဲခေါ်သွားပါတယ်။ပါရီမြို့တော်မှာတိုက်ခိုက်ခံရမှုမှာသူပါဝင်တဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။သူနဲ့ညီအကိုတော်စသူဘရာဟင်အပါအဝင်တခြားတိုက်ခိုက်သူတွေလိုပဲသူ့ကိုသူအသေးခံဖောက်ခွဲမဲ့အစီအစဉ်ကိုအဒက်ဆလမ်ကဆွန့်လွတ်ခဲ့တယ်လို့ပြင်သစ်အစိုးရရှေ့နေတူကဆိုပါတယ်။ဘရာဇီးလီစိတ်နဲ့မြေအောက်ယထာဘူရာယုံကိုမတ်လကတိုက်ခိုက်ခဲ့သူတွေနဲ့အဒက်ဆလမ်ကြားမှာလည်းအဆက်ဆက်ရှိပါတယ်သူဟာလေးလကြာတင်းရှောင်ပုံအောင်နေပြီးဘရာဇီးမျိုးတော်ကိုဘုံခွဲတိုက်ခိုက်မှုဖြစ်မဖြစ်ခင်လေးမှာပဲသူ့ကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေတောက်ကြညာပဲတဲ့တွေကိုတရားစစ်လက်ထုတ်လွှင့်နေပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အရှေ့တောင်အရှေ့နိုင်ငံများအာဆီယံအဖွဲ့ဝင်10နိုင်ငံကခေါင်းဆောင်တွေဆိုချီမြို့မှာဒီကနေ့ထိပ်သီးအစည်းအဝေးကျင်းပပါတယ်။ဒီထိပ်သီးအစည်းအဝေးအတွက်အာဆီယံခေါင်းဆောင်တွေရုရှားနိုင်ငံကိုရောက်လာတာဟာနိုင်ငံတကာမျက်နှာစာမှာရုရှားအနေနဲ့မိတ်ဆွေနိုင်ငံတွေရှိသေးတယ်ဆိုတာကိုပြဖို့အခွင့်အရေးတရက်ပြည့်ရုရှားကရယူတာပါ။ယူကရိန်းပြည်ပခါကြောင့်အနောက်နိုင်ငံတွေနဲ့ရုရှားကြားဆက်ဆံရေးကအေးဆက်နေတာဖြစ်ပါတယ်။အနောက်နိုင်ငံတွေကတန်ခတ်ရေးယူတာတွေချမှတ်ခဲ့ခြင်းကလေးကနိုင်ငံတကာအဓိကစီဝေးပွဲတွေကိုအင်ရှင်ဖြစ်လက်ခံကျင်းပဖို့ရုရှားအနေနဲ့အခွင့်အလမ်းအနည်းအကျဉ်းပဲရခဲ့ပါတယ်။ဒီနေ့ပြီးဆုံးတဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးမှာအဓိကဆွေးနွေးတဲ့အထက်ဗီယက်နမ်၊ထိုင်းနဲ့မြန်မာလိုအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ရုရှားနိုင်ငံကြားဆက်ဆံရေးကိုတည်ဆောက်ဖို့အဓိကဦးတည်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေဘက်ကလည်းလှမ်းကြည့်ထားတဲ့သဘောမျိုးပါပါတယ်။အာဆီယံနိုင်ငံတွေထဲမှာထွန်းတစ်ဆဈေးကွက်ဖြစ်တဲ့အင်ဒိုနီးရှားလိုနိုင်ငံမျိုးပါတယ်လို့စင်ကာပူလိုချမ်းသာတဲ့နိုင်ငံမျိုးလည်းပါနေတာပါ။ဒါပေမဲ့အာရှဒေသစီးပွားရေးအင်အားကြီးနိုင်ငံတွေဖြစ်တဲ့တရုတ်၊ဂျပန်နဲ့အိန္ဒိယတို့တော့မပါပါဘူး။ထိပ်သီးအစည်းအဝေးအတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့မြန်မာသမ္မတဦးထင်ကျော်တို့ကြာတာပြည်နေ့ကတီးခြားစီတွေ့ဆုံပါတယ
်။တောင်တရုတ်ပင်လယ်ရေပြင်နှင်နမိတ်ပိုင်ဆိုင်မှုအငင်းပွားနေတာနဲ့ပတ်သက်ပြီးတရုတ်နိုင်ငံကိုထောက်ခံကြောင်းလူသိရှင်ကြားပြောထားတဲ့နိုင်ငံပေါင်း40ကျော်ရှိထားပြီးတော့ထောက်ခံတဲ့နိုင်ငံတွေထပ်တိုးလာလိမ့်မယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဟွာချွန်ယင်းကတောက်ကြနဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်ရှင်။
我相信呢，只要任何不带、不抱有任何政治私利，或者呢不带有任何偏见的，
南岩爷爷本来没事的，南岩瑞哈，当掉兵来爷，第二年来当撇步，第二月一地接波，超开没数了，用几把嘞，来是前提。တီထားတဲ့လို့ဆိုရင်ဒီကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံပေါ်ထောက်ခံကြောင်းလူသိရှင်ကြားကြေညာချက်ထုတ်ပြန်ထားတဲ့ဒါမှမဟုတ်ရတီချက်ကိုပြောထားတဲ့နိုင်ငံပေါင်း40ကျော်ရှိနေပါပြီ။ဒီထက်မှာတိတ်အရေးပါတဲ့အဖွဲ့တစ်ခုဖြစ်တဲ့အာရအဖွဲ့ချုပ်လည်းပါပါတယ်။အချိန်ကြာလာတာနဲ့အမျှတောင်တရုတ်ပင်လယ်အရေးမှာတရုတ်နိုင်ငံအတွက်တရားမျှတမှုရှိစေဖို့ရာတရုတ်နိုင်ငံရဲ့ရတီချက်ကိုထောက်ခံပါတယ်လို့ပြောတဲ့နိုင်ငံတွေပိုးပိုးပြီးများလာမှာပါလို့ဟွာချွန်ယင်းကပြောတာပါ။စွမ်းအင်အရင်းမြစ်ပေါ်ရွှဲဝါတဲ့တောင်တရုတ်ပင်လယ်ရေနယ်နိမိတ်တစ်ခုလုံးနီးပါးကိုသူတို့ပိုင်တယ်လို့တရုတ်ကပြောထားတာပါ။အဲ့ဒီရေချောင်းဖျက်ပြီးနေ့စဉ်ကုန်တွယ်ကူးတန်းရောင်းဝယ်တဲ့တန်ဖိုးဟာဒေါ်လာဘီလီယံ9000ကျော်ရှိပါတယ်။ဖိလစ်ပိုင်၊ဘရူနိုင်း၊ဗီယက်နမ်၊မလေးရှားနဲ့ထိုင်ဝမ်တို့ကပိုင်ဆိုင်တယ်လို့ပြောထားတဲ့ရေပြင်နယ်နိမိတ်တွေလည်းရှိပါတယ်။ The Hague မြို့အခြေစိုက်အငင်းပွားမှုဖြစ်ရှင်ရေးဆိုင်ရာတရားရုံးမှာဖိလစ်ပိုင်ကတင်ပြထားတာကိုတရုတ်ကအသိမမပြုပါဘူး။ဒီအငင်းပွားမှုကိုနိုင်ငံချင်းပဲဖြစ်ရှင်းသင့်တယ်လို့တရုတ်ကပြောထားပါတယ်ရှင်
။အာရှဒေသမှာရည်သွေးပြည့်တဲ့အခြေခံစောက်ဝင်တိစောက်ရေးရင်းနှီးမြှုပ်နှံမှုဂျပန်ဝန်ကြီးချုပ်ရှင်းစုအဘက်ကတွန်းအားပေးနေတဲ့ကိစ္စဟာနောက်သတင်းပတ်ကြရင်ဂျပန်နိုင်ငံမှာကျင်းပမဲ့ G7 ဆက်မှုထိပ်သီး9နိုင်ငံစည်းဝေးမှာအဓိကဆွေးနွေးမဲ့အကြောင်းအရာတွေကတခုဖြစ်မယ်လို့ခန့်မှန်းထားပါတယ်။ဒါမဲ့9နှစ်တွင်အာရှဒေသအခြေခံစောက်အုံတည်ဆောက်ရေးအတွက်ရန်ပုံငွေဒေါ်လာဘီလီယံ130သုံးဆွဲမယ်လို့ဝန်ကြီးချုပ်အဘက်ကပြီးခဲ့တဲ့နှစ်မေလမှာကြေညာထားပါတယ်။အဲ့ဒီရင်းနှီးမြှုပ်နှံငွေကိုနိုင်ငံတစ်ခုအကြားထောက်ပံ့ငွေဖြစ်ပေးမှာဖြစ်တယ်လို့အာရှဖွံ့ဖြိုးရေးပိုင် ADB ကနေတစင်လည်းပေးမှာပါ။ဒီလို့ရဟာတရုတ်ရဲ့ဩဇာလွှမ်းမိုးမှုတိုးလာတာကိုတံပြန်တဲ့လို့ရတစ်ခုအဖြစ်ကြေကြေပြန့်ပြန့်မြင်ထားကြပါတယ်။တရုတ်နိုင်ငံဟာလွန်ခဲ့တဲ့10နှစ်အတွင်းအာရှတိုက်တဝန်အခြေခံစောက်ဝင်တိစောက်ရေးစီမံကိန်းတွေမှာရင်းနှီးမြှုပ်နှံပြီးသူ့ရဲ့အရှိန်အဟွာကိုအလင်းမြန်တိုးချဲ့လာနေတာပါ။ဒီလိုရဲ့စီမံကိန်းတွေဟာကမ္ဘာ့ဘဏ် EDB နဲ့ဂျပန်တို့လိုနိုင်ငံတကာလူရှင်တွေကသတ်မှတ်ထားတဲ့အရည်အသွေးနဲ့စံနှုန်းတွေကိုမပြည့်မီဘူးလို့ဝေဖန်သူတွေကထောက်ပြပါပါတယ်ခင်ဗျာ။
direct from Washington, the voice of America, VOA.
တော့ကြတဲ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေရှားဖောင်တို့ကြီးညာပေးခဲ့တာပါ။အခုနောက်ဆုံးရထားတဲ့သတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးပါတော့မယ်။အာဆီယံရုရှားထိပ်သီးစည်းဝေးပွဲကိုတက်ရောက်နေတဲ့မြန်မာသမ္မတဦးတင်ကျော်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပြီးနှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးတိုးတက်ကောင်းမွန်လာဖို့နဲ့စီးပွားရေးနဲ့ယဉ်ကျေးမှုဆိုင်ရာတွေပူးပေါင်းဆောင်ရွက်သွားဖို့ဆွေးနွေးခဲ့ကြပါတယ်။ကိုရနိုင်ကစုံစမ်းမေးမြန်းထားပါတယ်ရှင်
။ရုရှားနိုင်ငံမှာနေရာကျကျင်းပနေတဲ့ရုရှားအာဆီယံထိပ်သီးစည်းဝေးပွဲကိုတက်ရောက်နေတဲ့မြန်မာသမ္မတဦးတင်ကျော်ဟာဒီဆွေးနွေးပွဲအတွင်းမှာရုရှားသမ္မတဗလာဒီမီယာပူတင်ပါဝင်တခြားဒေသတွင်းနိုင်ငံခေါင်းဆောင်တွေနဲ့လည်းနှစ်နိုင်ငံတီးခြားဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ရုရှားမြန်မာနှစ်နိုင်ငံတီးခြားဆွေးနွေးမှုအတွင်းမှာတော့နှစ်ဖက်ခေါင်းဆောင်တွေအဓိကဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးမြန်မာသမ္မတရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေက VOA ကိုအခုလိုပြောပါတယ
်အဓိကတော့ဆီတော့ကျွန်တော်တို့ယဉ်ကျေးမှုနဲ့စီးပွားရေးဆိုင်ရာနောက်ရုရှားနိုင်ငံရဲ့ investment တွေဒီမြန်မာနိုင်ငံလာရောက်ရင်းညှိနှိုင်းမှုအဲ့ဒါအဓိကအနေထားပြီးဆွေးနွေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာရှိတဲ့ဟိုကျွန်တော်တို့ MTV ကနေရုရှားရဲ့ကနေချစ်ဆက်ပြီးတော့ငွေချေးဝယ်ဆောင်မှုလုပ်ရတယ်လုံးဆောင်နိုင်ဖို့နောက်ရုရှားကုန်သွယ်ရေးကိုယ်စားလှယ်ရုံးပေါ့အဲ့ဒါမြန်မာနိုင်ငံမှာဖွင့်လှစ်ဖို့နောက်တစ်ချက်ကကျွန်တော်တို့ရုရှားအဓိကရှင်နယ်နဲ့သဘောထားငွေမှာကမ္ဘာအထက်ကျန်းနိုင်ငံဖြစ်တဲ့အတွက်ဒီမြန်မာနိုင်ငံရဲ့ရှင်နယ်နဲ့သဘောထားငွေခံစားရပါရုရှားနေပြန်ပြီးတော့လာပြီးတော့ရင်းနှီးမြှုပ်နှံမှုတွေဆောင်ရွက်ဖို့နောက်နဲ့နိုင်ငံခြားလေကြောင်းလိုင်းနေပြန်ပြီးတော့ဆောင်ရွက်ဖို့အော်ကျွန်တော်တို့ချင်းနေမှာရှိတဲ့အမတ်နဲ့တမလီဆိုင်ရုံတွေဒီပညာကွန်ကြီးရရှာဆက်ကနေပြရဖို့နောက်ကျွန်တော်တို့ဟိုတယ်တူရစင်နောက်ချင်းချင်းမှုနောက်စစ်ပဆိုင်ရုံကာဝေးကနာမှာပူအောင်ဆိုင်ဒါတွေကဆွနေတယ်လို့ပြရပါတယ်ဟော
ဒီဆွေးနွေးမှုအတွင်းမှာရုရှားနိုင်ငံအနေနဲ့မြန်မာနိုင်ငံကိုစစ်လက်နက်ပစ္စည်းတွေရောင်းချသွားနိုင်ဖို့မျှော်လင့်တယ်လို့လည်းရုရှားသမ္မတပူတင်ဘက်ကပြောကြားခဲ့ပါတယ်။စစ်ပဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုဘယ်လိုပုံစံမျိုးနဲ့လှုပ်ဆောင်သွားမလဲဆိုတာနဲ့ပတ်သက်ပြီးဦးစော်ထေပြောတာကတော့
အဲ့ဒါကကျွန်တော်တို့လွတ်တော်မှာလည်းတင်လာပြီ။မြန်မာရဲ့စစ်ဆေးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုသဘောတူချက်တွေဆိုပြီးတော့ကျွန်တော်တို့အစိုးရအနေနဲ့တင်လာတဲ့အားကိုကျွန်တော်တို့ပါလီမန်နဲ့ဆွေးနွေးတယ်ကျွန်တော်တို့ကအဲဒီရုရှားနဲ့ဒီမှာနဲ့စီးဆိုင်ရာပူးပေါင်းဆောင်ရွက်မှုကြောင့်ပြောရရှိဒီမှာပြောရရင်ဒီပြညာပေါ့နော်။ဒါခုနပြောတဲ့ကျွန်တော်တို့ပြညာတွေနဲ့ပြဿနာရှိတယ်။အဲဒါ ਇਹਨਾਂ ပတ်သက်ပြီးကျွန်တော်တို့စာရင်းနဲ့ပြီးတော့နိုင်ငံရေးမှပါတယ်သဘောတူစာရင်းချုပ်ပြီးရတယ်ဆက်သွားမှာအဲ့ဒါကိုဆက်ပြောဆက်တောင်း
ဒါပြင်ရုရှားနိုင်ငံအနေနဲ့မြန်မာနိုင်ငံကိုနည်းပညာအကူအညီပေးသွားဖို့လဲဆွေးနွေးခဲ့ပါတယ်။အရင်နေ့တွေအတော်ကြာကလေးကရုရှားနိုင်ငံကတက္ကသိုလ်တွေမှာပညာသင်ကြားဖို့အတွက်မြန်မာနိုင်ငံကနေပညာတော်သင်လွှတ်တာတွေအတော်များများရှိခဲ့ပြီးနည်းပညာပိုင်းမှာအဓိကအကူအညီပေးမဲ့အပေါ်မှာတော့ဦးစော်ထေကအခုလိုရှင်းပြပါတယ်။
Science and Technology စိတ်ဝင်တဲ့ဒီကိစ္စအားဖြင့်အဲ့ဒီမှာပတ်သက်ပြီးတော့ဒီပညာသင်ကြားရေးဆက်လုပ်ဖို့တက်နေတဲ့သင်တန်းသားတွေများကြီးပါပါ။အဲ့မှာတော့အရင်တော့လည်းစိတ်ဝင်နည်းပညာဝန်ကြီးဌာနမှလည်းလွှတ်တာတွေရှိတယ်။သမတော်သက်သက်ကြီးမဟုတ်ဘူးနော်။ဒီကဖက်ပညာရှင်တွေလည်းအများကြီးပါပါတ
ယ်။သမတော်ဦးထင်ကျော်ဟာထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချော်နဲ့လည်းဒီဆွေးနွေးပွဲအတွက်မှာတီးခြားတွေ့ဆုံပြီးတော့ထိုင်းနိုင်ငံမှာရှိတဲ့မြန်မာရွှေပြောင်းအလို့သမားကိစ္စအပါအဝင်နိုင်ငံခြားကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ဦးစော်ထေကပြောပါတယ
်။နိုင်ငံစီးပွားရေးကုန်သွယ်ရေးယဉ်ကျေးမှုအရေးနဲ့ဆိုင်ကမ်းတွေအထူးစီးပွားရေးဇုန်တွေနောက်အထူးသဖြင့်ကတော့ထိုင်းနိုင်ငံမှာရောရှိနေတဲ့မြန်မာလူသမားတွေပေါ့အထူးသဖြင့်ကျွန်တော်ရှင်ပြောင်းလူသမားတွေရဲ့ social security ပေါ့နော် social security မှာဘာပါဆက်မှရေးပါမယ်ကျွန်တော်တို့ဟို channel salary ပါဝင်အခွင့်အရေးတွေပါမှာပေါ့အဲ့ဒါ ਇਹ နံပါတ်တွေအခွင့်အရေးတွေတွင်ရရှိဖို့နိုင်ငံစိုးရတွေပူးပေါင်းဆောင်ရွက်ဖို့နောက်ဒီနိုင်ငံကျွန်တော်တို့လူသမားရေးရနံပါတ်တွေပြီးတော့ပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့သဘောတူစာချုပ်တွေချုပ်ဆောင်မယ်နောက်လူသမားတွေလောက်ကရရှိဖို့အတွက်ဟိုဘက်ဒီဘက်စီကံသမားချက်တွေရှိတဲ့သဘောတူညီချက်တွေလုပ်မယ်နောက်နေဆက်ဆက်ကြွေးရတဲ့သဘောတူညီချက်တွေလုပ်မယ
်ဗီနန်ဝန်ကြီးချုပ်ငွင့်ရွှန်ဖတ်နဲ့တော့ကုံသွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေမြင့်တင်ဆောင်ဖို့ကိုဆွေးနွေးခဲ့ပြီးစောက်လုပ်ရေးဘဏ်ဆက်သွယ်ရေးလေကြောင်းဆက်သွယ်ရေးစွမ်းအင်လုပ်ငန်းတွေမှာယင်းနှိမ့်မြုံနယ်မှုတွေတိုးမြင့်လှုပ်ဆောင်ဖို့အပါအဝင်လေယာစိုက်ပျိုးရေးကဏ္ဍမှာလည်းပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့တယ်လို့သူကပြောပါတယ
်အထူးသဖြင့်ပေါ့ဗီနန်ကလေယာစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့သူတို့ကအထူးဟိုရှေ့တန်းရောက်နေတယ်ပေါ့နော်ဒေသခံမှဆိုရင်အဲအားလည်းဆိုရင်သူတို့ရဲ့ကျွန်တော်တို့ပြည်နယ်တွေမှာအမေရိကန်ကော်ဖီရောမျိုးကောင်းလို့အဲမှာဗီယက်နမ်နဲ့ကျွန်တော်တို့ကအလားတူတယ်ဗီယက်နမ်မှာအောင်မြင်နေတဲ့ဒီဟာတွေကိုမြန်မာနိုင်ငံအဲ့ဒီရေပီဥတုကိုမြန်မာမျိုးကဒီကားတွေမှာစိုက်ကျိုးထုတ်လုပ်မှုတွေပူးပေါင်းဆောင်ရွက်ဖို့ တ
ော်များများဆွေးနွေးပါရုရှားအစီအစဉ်ထိပ်သီးအစည်းအဝေးကိုတော့ဆိုချီမြို့မှာမေလ19ရက်နေ့ကနေ20ရက်နေ့ထိနေရချာကျင်းပနေတာဖြစ်ပြီးတော့သမရဦးထင်ကျော်ဟာလာမယ့်မေလ22ရက်နေ့မှာမြန်မာနိုင်ငံကိုပြန်လာမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ
909ပြပြခဲ့တာပါရှင်အခု1982ခုနှစ်မြန်မာနိုင်ငံသားဥပဒေဘက်ကိုအလှည့်ပေးပါမယ်1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့အညီနိုင်ငံသားစီစစ်ရေးလုပ်ငန်းကိုဦးစားပေးလုပ်ငန်းတစ်ခုအနေနဲ့ဆောင်ရွက်သွားဖို့စီစဉ်ထားတယ်လို့အလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ်။လဝကရဲ့ရက်တရာစီမံချက်မှာဦးစားပေးလုပ်ငန်းတစ်ခုအနေနဲ့ဆောင်ရွက်သွားဖို့ရှိနေတာပါ။နိုင်ငံသားဖြစ်မဖြစ်စီစစ်ရမှာတော့တက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အဓိကဆုံးဖြတ်ချက်နဲ့ပဲဆောင်ရွက်သွားမယ်လို့ပြောပါတယ်။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မေခကပေးပို့ထားပါတယ်ရှင်။
တီစဲ1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့အညီနိုင်ငံသားစီစီရေးလုပ်ငန်းတွေကိုလှုပ်ဆောင်ပေးဖို့လွှတ်တော်ကိုယ်စားလှယ်အများစုကတင်ပြတောင်းဆိုလာကြပါတယ်။ဒီအဆိုကိုလွှတ်တော်ကနေဆွေးနွေးစဉ်မှာတော့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဦးသိန်းစွေကမှတ်တမ်းအနေနဲ့သာထားရှိပေးဖို့တောင်းဆိုခဲ့ပါတယ်။ဒီလိုတောင်းဆိုရတာကလဝကအနေနဲ့လှုပ်ဆောင်မဲ့ရက်တရာစီမံကိန်းမှာဒီစီစီရေးလုပ်ငန်းကိုဦးစားပေးလုပ်ငန်းတစ်ခုအနေနဲ့လှုပ်ဆောင်သွားမှာဖြစ်တာကြောင့်အခုလိုတောင်းဆိုရတာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောဆိုခဲ့ပါတယ်
။ကျွန်တော်တို့အလို့သမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့ဝန်ကြီးဦးစီးဌာနကလည်းပဲအဲ့ဒီရက်တရာစီမံချက်နဲ့ဆောင်ရွက်မဲ့လုပ်ငန်းများထဲမှာတော်တော်ကိုယ်စားလှယ်တင်ပြသွားတဲ့အဆိုမှာပါရှိတဲ့1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့အညီမြန်မာနိုင်ငံတဝန်းလုံးမှာစနစ်ကျစီစစ်ဆောင်ရွက်ရန်ဆိုတဲ့လုပ်ငန်းစဉ်ကိုပူဇော်ပေးလုပ်ငန်းစဉ်တစ်ခုအဖြစ်စီမံချက်ရေးဆွဲပြီးတော့မှဆောင်ရွက်သွားဖို့စီစဉ်ထားပြီးလည်းဖြစ်ပါတယ်
။ဝန်ကြီးဌာနကလှုပ်ဆောင်မဲ့အသေးစိတ်လုပ်ငန်းအစီအစဉ်ကိုတော့လွှတ်တော်မှဝန်ကြီးကအသေးစိတ်ပြောကြားခဲ့ခြင်းမရှိပါဘူး။ဒီလိုစီစစ်ပေးဖို့ကိုရခိုင်ပြည်နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကလွှတ်တော်မှအစိုးတစ်ခုအနေနဲ့တင်ပြခဲ့တာပါ။တစ်ဖက်နိုင်ငံတွေနဲ့ထိစပ်မှုတွေကြောင့်နိုင်ငံလုံးကြုံရေးအရာစီစစ်ဖို့အရေးတကြီးလိုအပ်နေပြီးဒီအတွက်တိကျစွာစစ်ဆေးပေးဖို့ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေဘက်ကလည်းတောင်းဆိုမှုတွေရှိခဲ့ပါတယ်။ကချင်ပြည်နယ်မှာလည်းတစ်ဖက်နိုင်ငံကလူတွေဝင်ရောက်မှုတွေရှိနေတယ်လို့ကချင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေဘက်ကတင်ပြမှုတွေရှိခဲ့ပါတယ်။ရခိုင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှစောကတော့နိုင်ငံသားစီစစ်နိုင်ဖို့လှုပ်ဆောင်ချိန်မှာလှုပ်တဲ့နဲ့လုပ်ငန်းပေါ်အခုလိုအကြံပေးပြောဆိုလိုက်ပါတယ
်အကောင့်ထဲပေါ်တဲ့နေရာမှာပျော်ပြောင်းညင်သာဖို့စိတ်ရှည်အပြည့်ပညာပေးဖို့ဥပဒေကိုလေးစားလိုက်နာဖို့လိုပါတယ်နိုင်ငံတကာအသိုင်းအဝိုင်းနိုင်ငံတကာမီဒီယာတွေနိုင်ငံတကာလော်ဘီတွေဝင်မဆွတ်နိုင်အောင်ကျွန်တော်တို့ဘက်ကနိုင်ငံတော်နဲ့ပြင်ဆင်ဖို့လိုပါတယ်နိုင်ငံတကာပံ့ပိုးကူညီမှုတွေရရှိလာအောင်လဲကျွန်တော်တို့မှာလုံနိုင်စွန်းရှိရပါလိမ့်မယ်ဆိုတော့ကျွန်တော်တင်ပြချင်ပါတယ
်ရခိုင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကလည်းလက်ရှိရခိုင်ပြည်နယ်မှာကြုံတွေ့နေရတဲ့ပတ်သက်ပြီးအခုလိုတင်ပြခဲ့ပါတယ်
ကိုယ်နိုင်ငံသားတွေနေစရာမရှိလို့မြေလို့မြေရိုင်းတွေမှာမရှိမရှိမဲ့တဲပြက်အိမ်ပြက်ကလေးကိုဆောက်ပြီးနေကြတာကိုဥပဒေနဲ့အညီဆိုပြီးတော့မြေလှမ်းဖျက်ဆီးခဲ့တဲ့လူရက်တွေနဲ့ရှင်ပြီးအင်္ဂလိပ်တွေနေထိုင်တဲ့ဒုက္ခတွေစကားတွေကြေးရတွေကြတော့နိုင်ငံသားစီစီမလုံနိုင်ဘူးဆိုတာအကြောင်းပြချက်ကိုကြားရတော့ရင်းနာနာနဲ့ငိုရမလို့ရရမလို့ဖြစ်ပ
ါဒီလိုစီစစ်မှုနဲ့ပတ်သက်ပြီးဒီမိုကရေစီနဲ့လူအခွင့်အရေးပါတီကအတွင်ရင်မှုဥကြဆိုးအောင်ကတော့အခုလိုတုံ့တက်ပြောဆိုခဲ့ပါတယ
်ဒီဥပဒေအရနိုင်ငံတကာစံညွန်စံရေးနဲ့မတိုင်းဘူးတောင်းဆန်းစစ်ကြတယ်ဒီ2015မတိုင်ခင်ဒီဥပဒေကိုပြင်ဆင်နေစီလိုနိုင်ငံတကာကိုပြည်ရင်းမှာကိုနိုင်ငံတကာစံညွန်စံရေးနဲ့ညီမှာဟုတ်လို့ဆိုတော့ပြောရတာဒီ82 law နဲ့မပြင်ဆင်တဲ့နိုင်ငံတကာစံညွန်စံရေးနဲ့မတိုင်းရတဲ့ကျွန်တော်တို့ဘက်ကိုရက်တရစီမံရေးထဲမှာစီစီပြီးတော့အကောင့်တွေအမကြီးနော်ကျွန်တော်တို့လက်ခံမှာမဟုတ်ဘူးအဒီဇုံတော်ကိုနိုင်ငံသားဥပဒေကိုပြန်ပြင်ဆင်ပြီးတော့အကောင့်တွေဖော်မစီလဲကျွန်တော်တို့လက်ခံတယ်ဘာဖြစ်လို့လဲဆိုတော့ကျောင်းဝဲ82ခုနှစ်မတိုင်ခင်ဒီကျောင်းနိုင်ငံမှာနိုင်ငံသားစစ်ကြီးကားသူတွေကိုကျောင်းဝဲ82ခုနှစ်ဥပဒေနဲ့ပြန်လည်ပြီးတော့ဒီကောင်ကိုပြန်အသက်ပေးလို့ရှိရင်ဥပဒေရနောက်ဆုံးပြန်ရောက်နေတဲ့သဘောဖြစ်နေတယ်အဲ့ဒါကြောင့်ကျွန်တော်တို့လက်မခံနိုင်ပါဘူးခင်ဗ
ျလက်ရှိမှာမြန်မာနိုင်ငံသားဟုတ်မဟုတ်မစစ်ဆေးနိုင်သေးတာကြောင့်ယာယီတပ်တွေကန်ကတ်ထုတ်ပေးထားသူမှာ9သိန်းကျော်ရှိနေပြီးဒီထဲမှာရခိုင်ဒေသတစ်ခုထဲမှာတင်ယာယီတပ်တွေကန်ကတ်၄သိန်းကျော်ထုတ်ပေးထားတယ်လို့အစိုးရကထုတ်ပြန်ထားပါတယ်။ဘာကတ်ကိုမှကင်ဆောင်ထားခြင်းမရှိသူတွေလည်းရှိနေတယ်လို့ထောက်ပြမှုတွေရှိနေပြီးလက်ရှိမှာနိုင်ငံတော်လုံခြုံရေးအတွက်စီစစ်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ DSO ကိုဒီကနေ့လွှတ်တော်တွင်မဲခွဲဆုံးဖြတ်ရမှာတော့မှတ်တမ်းအနေနဲ့သာထားရှိဖို့ဆုံးဖြတ်လိုက်ပါတယ်ရှင်။
မေခစုံစမ်းတင်ပြခဲ့တာပါရှင်အခုညပိုင်းထုတ်လင်းချက်အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းရေဒီယိုဓာတ်ရိုက်ထုတ်လင်းချိန်နဲ့တပြေးညီဖမ်းယူနာဆင်နိုင်ပါတယ်အခုမြန်မာပြည်တွင်းကအလုသမားရေးရာကိစ္စတွေဘက်ကိုကြည့်ကြရအောင်ပါ မြန်မာနိုင်ငံမှာကျွမ်းကျင်လှုပ်သားရှားပါးမှုကြောင့်လုပ်ငန်းခွင်တွင်လှုပ်သားထိခိုက်မှုတွေလုပ်ငန်းခွင်လေလွင့်မှုတွေများပြားစေတယ်လို့အလုပ်သမားလက်ကျင့်တင်ဒန်းပေးသူတွေကပြောပါတယ်။စောက်လုပ်ရေးလုပ်ငန်းပိုင်းမှာကျွမ်းကျင်လှုပ်သားတွေပိုပြီးမွေးထုတ်ပေးနိုင်မယ်ဆိုရင်လည်းအလုပ်အကိုင်အခွင့်အလမ်းတွေပိုကောင်းလာလိမ့်မယ်လို့ဆိုပါတယ်။အသေးစိတ်ကိုတော့မြန်မာခမီဒီယာကသတင်းပေးပို့ထားပါတယ်ရှင်
။လက်ရှိမြန်မာနိုင်ငံရဲ့လုပ်ငန်းခွင်တွေမှာတော့လှုပ်သားရှားပါးမှုပြဿနာတွေလှုပ်သားကျွမ်းကျင်မှုပြဿနာတွေအများကြုံတွေ့နေရပါတယ်။လုပ်ငန်းခွင်ကျွမ်းကျင်မှုမရှိတာကြောင့်ပြဿနာမျိုးစုံတွေ့နေရပြီးအတက်အနေရဲ့ကြုံရတဲ့အခြေအနေလည်းရှိနေပါတယ်။ဆောက်လုပ်ရေးလုပ်ငန်းတွေမှာဆိုရင်တော့ပယ်ရန်သမားတွေသာပေါများနေပြီးတန်ချီတန်ကွေးလောက်ကိုင်းတဲ့သူတွေဟာခမန်းချေအယောက်တရာမှာ20လောက်သာလောက်ကိုင်းတဲ့အတွက်လောက်သားရှားပါးမှုပြဿနာနဲ့ကြုံတွေ့နေရတာဖြစ်ပါတယ်။ဆောက်လုပ်ရေးလုပ်ငန်းတွေမှာအဲ့လိုကျွမ်းကျင်တဲ့တန်ချီတန်ကွေးအလုပ်သမားတွေရှားပါးတဲ့အတွက်ကြောင့်အလုပ်လုပ်ကိုင်းတဲ့အခါကြမ်းချမှုတွေရှိနေတယ်လို့လည်း contract အုပ်ဖြစ်တဲ့ဦးမောင်မြင့်ကအခုလိုပြောပါတယ
်။ဆောက်လုပ်ရေးလုပ်ငန်းနဲ့ပတ်သက်လို့ကျွမ်းကျင်လုပ်ငန်းရှားပါးတယ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီတန်ချီတန်ခွေးလိုင်းပေါ့တန်ချီတန်ခွေးလိုင်းကကျွမ်းကျင်လုပ်သားနည်းနည်းရှားပါပါတယ်ပယံတို့လက်သမားတို့ဆိုတာတော့တော်တော်များများလေးပေါ်ထွက်လာပါတယ်အဲဒီတန်ချီတန်ခွေးပိုင်းလေးကတော့နည်းနည်းအခက်အခဲလေးတွေရှိသူကဘာပြုတ်လို့လဲဆိုတော့တကယ်အဆောက်အဦကြီးတွေ heavy တွေကြမှာတန်ချီတန်ခွေးတွေပါလာတဲ့အခါကျတော့အလုပ်လုပ်ရခိုင်ရတဲ့လူတွေအဖို့မှာနည်းနည်းလုံလက်မဲ့များတာပေါ့နော်သူတို့ခင်ဗျားတွေမှာဒီအဆောက်အဦတိုက်ကြီးတွေဆောက်တဲ့အခါကျမှဒီတန်ချီတန်ခွေးလုတ်အလုပ်ကပေါ်များတာပေါ့ဒါကြောင့်မလို့တန်ကြီးတန်ခွေးအလုတ်ကနည်းနည်းရှားပါတယ်သူကလူတရားမှာ20လောက်ကပဲဒီတန်ကြီးတန်ခွေးကိုလုံတဲ့အကင်တဲ့လူရှိတာပေါ့ကျန်တာကတော့တပြည့်လုပ်ငန်းတွေလုပ်နေကြတာ
ဒါကြောင့်အလုတ်ရှားပါမှုပြဿနာတွေလုံသားကျွမ်းကျင်မှုပြဿနာတွေရှော့ချနိုင်မှုအတွက်အစိုးရနဲ့ ADB တို့ပူးပေါင်းပြီးကျွမ်းကျင်မှုအခြေပြုကာလတို့တင်နန်းကိုမေလ9ရက်နေ့ကပထမဆုံးအကြိမ်စတင်ဖွင့်လှစ်ခဲ့ပါတယ်ကျောင်းဖွင့်ရတဲ့ရွေချက်ကိုတော့ကျောင်းဆရာဦးမြတ်ကိုကအခုလိုပြောပါတယ်
ဆရာတို့ဒီကျွမ်းကျင်မှုခြေပြုကာလတို့တင်တဲ့နေ့ဖွင့်လှစ်ခြင်းအပြင်ဒီနိုင်ငံတော်မှာလှုပ်လှမဲ့လူကြီးတွေဒါချော့ချဖို့အတွက်သိကြပါတယ်ဒီကကျွမ်းကျင်လူသားတွေမွေးထုတ်ပေးမယ်အဲ့ဒါဆိုဒီမွေးထုတ်ပေးတဲ့ကျောင်းသားတွေကတော့ဒါအပြင်မှာကျွမ်းကျင်လူသားတွေဖြစ်သွားမယ်ဆိုရင်ဒါလှုပ်လှမဲ့လူကြီးတွေလည်းဒီတင်တဲ့ကိုတက်ပြီးဆင်းသွားလို့ရှိရင်ဒါချော့ချပြီးသားဖြစ်သွားမှာပါလောက်ကန်ခွန်လန်းလဲရဆောပေါ်လာမှာအဲဒီလိုသင်္ဍန်းမျိုးတွေအများကြီးဖွင့်မယ်ဆိုရင်ဒါဝင်ပြီးတော့ကောင်းမယ်အလုတ်လက်မဲ့လူကြီးတွေလည်းချွတ်ချနိုင်မယ်လို့ညွှန်လင်းပါတယ
်ကျွမ်းကျင်မှုအခြေပြုကာလတို့သင်္ဍန်းကိုတော့၃လကြာတင်ကြားပေးမှာဖြစ်ပြီးနေပြည်တော်ရန်ကုန်နဲ့မန္တလေးနည်းပညာသင်္ဍန်းကျောင်းတွေမှာဖွင့်လှစ်ထားပါတယ်အဲ့ဒီသင်္ဍန်းကျောင်းမှာဆိုရင်တော့တန်ချီတန်ခွေးလုပ်ငန်းနဲ့အုတ်စီလုပ်ငန်းဆိုပြီးပညာရနှစ်မျိုးတင်ကြားပေးနေတာဖြစ်ပါတယ်သင်္ဍန်းမှာတော့အပတ်စဉ်တစ်ခုကိုသင်္ဍန်းသား12ယောက်ပဲလက်ခံထားပြီးမူလရာအခြေခံအဆင့်ရှိုံနဲ့တက်ရောက်နိုင်မှာဖြစ်ပါတယ
်။အဲဆရာတို့ဒီကတန်းနဲ့ပြီးဆုံးသွားမယ်ဆိုရင်ဒီကလေးတွေကျွမ်းကျင်မှုအခြေပြုတန်းနဲ့ဆင့်ပြီးသွားတာဖြစ်တဲ့တန်းချင်းစာတီဖိုက်ကိတ်တွေရမယ်။ရပြီးလို့ရှိရင်ဒီကလေးတွေရှစ်ဆက်ပြီးတော့အလုပ်ကိုင်းနေရရှိဖို့အတွက်ဆရာတို့ဆက်လက်ပြီးတော့စီစဉ်ဆောင်ရွက်သွားမှာ။ဆောင်ရွက်သွားဖို့အစီအစဉ်ရှိပါတယ်ဆရာတို့
။အရင်တုန်းကလုပ်ငန်းလုပ်ကိုင်းတဲ့အခါကျွမ်းကျင်မှုမရှိတာကြောင့်ငွေရရှိမှုလည်းနည်းပါတယ်ဆိုတဲ့အကြောင်းကိုတော့အုတ်စီတန်းနဲ့တက်နေတဲ့ကိုအောင်ကျော်သူကအခုလိုပြောပါတယ်။
ဒီအုပ်စီတန်တရားရွေးချယ်ကျွန်တော်ဒီအပြင်မှာလောက်တာဆိုရင်တော့ဘယ်လိုပြောရမလဲစာရည်ရေးလက်မှတ်လည်းမရှိဘူး။နောက်ပါတော့ကျွမ်းကျင်တဲ့ဘယ်လိုပြောရမလဲကျွမ်းကျင်တဲ့အလုပ်လဲဆိုတော့ကျွန်တော်တို့မှရနိုင်မလို့ပညာမရနိုင်ဘူး။ဒီမှာတက်လိုက်မယ်ဆိုရင်စာရည်ရေးလက်မှတ်ရှိမယ်။ကျွမ်းကျင်ရည်ရည်တင်ပေးမယ်။ဒီကတော့စာရည်ရေးမှလည်းအလုပ်ထဲမှာလည်းဘယ်လိုပြောရမလဲဒီအဆင့်မြင့်ဖို့ပူရောက်နိုင်ရပေါ့။ဟုတ်။လက်စားဖို့ကောင်းအောင်နိုင်ရပေါ့အဲ့လိုမျိုး။ဟု
တ်။ဒါကြောင့်ဖွံ့ဖြိုးမှုလမ်းကြောင်းပေါ်ကိုသွားနေတဲ့မြန်မာနိုင်ငံအနေနဲ့အရေးကြီးတဲ့ကဏ္ဍတွေကမှအခြေခံအဆောက်ကဏ္ဍအလင်းမြတ်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တော့ကျွမ်းကျင်အလုပ်သမားတွေဒီထက်မကလိုအပ်လာမှာဖြစ်တဲ့အတွက်အခုလိုတင်နန်းတွေကတော့အမှန်တကယ်လိုအပ်နေပါတယ်။ကျွန်တော်ကောင်းမြတ်ဖြိုးပါ။မြန်မာသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါ။မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲကိုနှောက်ယှက်ပြိပင်နေသူတွေ၊လူ့ခွင့်ရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေသူတွေ၊နောက်ကိုရီးယားနဲ့ CIA ကုန်တဲ့ဆက်ဆံရေးတိုးမြင့်ဖို့လှုပ်ကြိုင်နေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီးရည်ရွယ်ပိတ်ဆို့မှုကိုဆက်ပြီးပြတ်ထန်းထားတာဖြစ်တယ်လို့အမေရိကန်ကပြောပါတယ်။အမေရိကန်ကဆက်ချထားတဲ့တန်ခတ်ရည်ရွယ်မှုကြောင့်နိုင်ငံပြုပြင်ပြောင်းလဲရေးကိုအထောက်အကူဖြစ်စေမယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။အခုလာမယ့်စနေညဒရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဒရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-9994လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
VOA American တိုင်းရဲ့ဓာတ်ရိုက်လေလံအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဓာတ်ရိုက်လေလံဆွေးနွေးကန်အစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်။ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါဦးမယ်။ဟီမွန်နာတောင်နှန်းဒေသကနီပေါနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲကြုံခဲ့ရတဲ့ငလင်တန်းကြောင့်တန်ချိန်ပေါင်းထောင်နဲ့ချီတဲ့နှင်းတွေရေခဲတွေပြိုကျခဲ့တဲ့အတွက်တောင်တက်သမားတွေလာရဲကြပါမလားဆိုပြီးတော့စိုးရိမ်ခဲ့ကြပါတယ်။ဒါပေမဲ့လည်းဒီနှစ်ရာသီမှာတော့ကမ္ဘာအမြင့်ဆုံးအေဝရက်တောင်ကိုတက်ဖို့တောင်တက်သမားတွေရောက်လာခဲ့ကြပါတယ်။နီပေါနိုင်ငံကတောင်တက်လုပ်ငန်းအကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်။
နီပေါနိုင်ငံမှာပြီးခဲ့တဲ့နှစ်ကမြင်းကလင်းနဲ့ဒီမတိုင်ခင်တစ်နှစ်ကရေခဲတောင်ပြိုကျမှုတွေစက်တိုက်ဆိုသလိုကြုံခဲ့ရပေမဲ့လည်းဒီနှစ်ရာသီမှာတော့ရာနဲ့ချီရတောင်တက်သမားတွေထောင်ချီရခီးရန်သွားသူတွေပြန်ရောက်လာခဲ့ကြတာပါ။ဖွံ့ဖြိုးမှုနှိမ့်ချတဲ့နီပေါနိုင်ငံအတွက်ဝန်ငွေဒေါ်လာသန်းပေါင်းများစွာယူလာကြတဲ့ခီးသွားတွေရဲ့ရောင်းဆောင်ရွက်ပြင်တဲတွေဟာလည်းအေရက်တောင်ချီစခန်းမှာစီကားနေပါပြီ။နိုင်ငံခြားသားတောင်တက်သမားတွေအတွက်ဒီနှစ်မှာခွင့်ပြုချက်289ဆောင်ထုတ်ပေးထားပြီးတောင်ထက်ကိုတက်နိုင်မဲ့ခွင့်လန်းရမဲ့ခွင့်ပြုချက်တစ်စောင်ကိုတော့ဒေါ်လာ1,000ပေးရပါတယ်။ပြည်ပေါင်း2000ခုလောက်ကျော်မြင့်တဲ့တောင်တက်ကိုမရောက်ခင်မှာအမြင့်ပိုင်းဒေသကပတ်ဝန်းကျင်နဲ့အသားကျအောင်နေထိုင်ရင်တောင်တက်ဖွဲ့တွေတောင်ပေါ်မှာ2လောက်ချိန်ယူကြမှာပါ။အီဝဲတောင်တက်ကိုနီပေါ်လန်ပြတန်ဇင်းနော်ဂင်းနဲ့နယူးဇီလန်နိုင်ငံသားအက်ဒမန်ဟီလာရီတို့1953ခုနှစ်မှာပထမဆုံးခြေချခဲ့ခြင်းကစလို့တောင်ပေါ်မှာတည်ဆုံးသူပေါင်း250ကျော်ရှိပါပြီ။ဒါပေမဲ့လည်းအရင်တွေ့ကြုံတွေသဘောကပေးအနေနဲ့ရင်ဆိုင်ခဲ့ရတဲ့နီပေါ်နိုင်ငံမှာတောင်တက်သမားတွေဘေးကင်းလုံခြုံစေမဲ့အစီအမံတွေရှိနေပြီလို့လည်းနီပေါ်နိုင်ငံတောင်တက်အသင်းကအန်ချာရင်းကပြောပါတယ
်။ဂတဘတ်ဆာဟရူမာဘယ်ကိုဒု
အရင်နှစ်တွေမှာကြုံခဲ့ရတဲ့ကပ်ဘေးဒုက္ခတွေကသင်ခန်းစာတွေတပုံကြီးရခဲ့ပါတယ်။အခုချိန်မှာကျွန်တော်တို့ရဲ့အရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေဟာလည်းပိုပြီးသတိရှိလာကြသလိုအတွေ့အကြုံလည်းပိုများလာပါတယ်။
နီပေါ်နိုင်ငံကရှက်ပါလူမျိုးလမ်းပြ73ယောက်နဲ့တခြားနီပေါ်လူသမား3ယောက်တည်ဆုံခဲ့တဲ့2014ခုနှစ်အီဒီလာကရေခဲတောင်ပြိုကျမှုကြောင့်လမ်းပြနဲ့အထံသမားအလုပ်တွေကိုအဓိကလုပ်ကန်ကြတဲ့ရှက်ပါလူမျိုးတွေကြားမှာထိုးနှက်ချက်တည်းဖြစ်ခဲ့ရတာပါ။အသက်မသေးရှင်ချင်ရေးခက်ရတဲ့ရှက်ပါလူမျိုးတွေကလည်းအာမခံခန်းစားခွင့်တည်ဆုံသွားသူတွေရဲ့သားသမီးတွေအတွက်ပညာရေးခန်းစားခွင့်အဆရှိတဲ့လုပ်ငန်းခွင့်တိုးတက်ရေးတောင်းဆိုခဲ့ကြတာပါ။အစိုးရကတော့ရှပါလူမျိုးတွေအတွက်အမေရိကန်ဒေါ်လာ1000ကျပ်အထိတန်ဖိုးရှိတဲ့အာမခံကြီးထားပေးဖို့အပါအဝင်တောင်းဆိုချက်အများစုကိုဖြည့်ဆည်းပေးခဲ့ပေမဲ့2014ခုနှစ်တောင်တက်ရာစီကိုတော့ဖျက်ခဲ့ရပါတယ်။ရှပါလူမျိုးတွေပြီးခဲ့တဲ့နှစ်ထဲတောင်ချီမှာစခန်းတစ်ခုဖွင့်လှစ်နိုင်ခဲ့ပေမဲ့ငလင်တန်းကြောင့်ရေခဲတောင်တွေပြိုကျရာကလူ19ယောက်တေဆုံးပြီး62ယောက်ဒဏ်ရာရခဲ့တဲ့အဖြစ်နဲ့လည်းကြုံခဲ့ရတာပါ။တောင်ပေါ်တက်ဖို့ကျိုးတွေလေကားတွေနဲ့လမ်းပေါက်ထားတာတွေအားလုံးပျက်စီးခဲ့ရပြီးရှာပါလူမျိုးတွေကလမ်းကြောင်းအစ်စ်ပြန်ပေါက်ပြီးဖို့ငင်းဆန်ခဲ့တဲ့အတွက်လဲ2015ခုနှစ်ထဲမှာတောက်ထက်ရအောင်တက်နိုင်နေသူမရှိခဲ့ပါဘူး။ကတမနူးမျိုးတော်ကခီးသွွားလုပ်ငန်းရှင်တမ်ပါချာရီကတော့စက်တိုက်ဆိုသလိုကပ်ဘေးကြုံခဲ့ရတဲ့အတွက်စိုးရိမ်မှုတွေမပြောင်းနိုင်သေးပဲဖြစ်နေရတယ်လို့ပြောပါတယ
်။ Last year ကတည်းကကျွန်ဆောင်နေတယ်နိုင်မလား
။ပြီးခဲ့တဲ့နှစ်ထဲဖြစ်ခဲ့တာတွေကိုပြန်ပြီးတော့မတွေးကျင်တော့ပါဘူး။ဖြစ်ခဲ့တာတွေကိုပြန်တွေးမိရင်ဝမ်းလဲနေကြောက်လဲကြောက်မိပါတယ်။2014မှာတစ်ခါဖြစ်တယ်2015မှာလည်းတစ်ခါဖြစ်တယ်ဒီနေ့လည်းထပ်ဖြစ်အောင်မလားဆိုပြီးလူတွေကကြောက်နေကြပါတယ
်ကပေးရနေရဲ့ကျုံခဲ့ရတဲ့လုံခဲ့တဲ့နှစ်အတွင်းမှာတော့အစိုးရကမူဝါဒအပြောင်းလဲတွေလည်းစက်တိုက်ဆိုလိုလုပ်ခဲ့တာပါအပြောင်းလဲတွေထဲမှာတော့တည်ဆုံးသူရှက်ပါလူမျိုးတွေအတွက်လူမှုပူလုံရေးရန်ပုံငွေတရက်ထားရှိဖို့တောင်တက်သမားတွေနဲ့ခီးသွွားတွေယူရက်တောင်ကိုနောက်တစ်ခေါက်ပြန်လာခြင်းအောင်စီယုံမှုတောင်ကြီးကအခြေဆိုင်စခန်းတွေမှာတာဝန်ပေးရတာတွေလည်းပါဝင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြခဲ့တာပါရှင်VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တယ်သောတာရှင်တွေနားဆင်လို့တယ်တိတ်တချင်းတွေတောင်းယူလို့တယ်ဆိုရင် email လိပ်စာက bamis@voanews.com ဖြစ်ပါတယ်တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့1-239-382-5554ကိုခေါ်ဆိုနိုင်ပါတယ်စာတိုက်ကဆက်သွယ်လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ် 855 ကိုဆက်သွယ်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2016ခုနှစ်မေလ20ရက်တောက်တာနေ့ညပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးမဲ့10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်အခုညပိုင်းထုတ်လွှင့်ပေးမဲ့သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍ American ရဲ့ဘွယ်ပေးဒီရဲ့အခမ်းအနားတွေကျင်းပရာမေလအကြောင်းသုတဆုံလေအမေရိကန်တခွေနဲ့တခုအတူသိပ္ပံနဲ့ဤပညာကဏ္ဍမှာတော့
ဗမာပြည်မှာတောင်ကုန်းတွေအများကြီးရှိပါတယ်လေထန်တဲ့နေရာမျိုးရှာပြီးတော့တောင်ကုန်းတွေပေါ်မှာတိုက်ထည့်မယ်ဆိုလည်းဖြစ်ပါတယ်အဲတခုပဲရှိတ
ာတဘာဝဝင်းကျင်ကိုမညဉ့်ဉန်းစေပဲထုတ်ယူနိုင်တဲ့လေအားလျှက်စစ်စွမ်းရည်အကြောင်းတဘာဝဝင်းကျင် engineer .aag ရဲ့ပြောပြချက်ကိုနားဆင်နိုင်ပါတယ်ဒီလိုစီစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာမလကကျင်းပခဲ့တဲ့ CSW ခေါ်အမျိုးသမီးများဆိုင်ရာအခြေပြကော်မတီရဲ့နှစ်60ညီလာခံကိုကြားမတန်တူအခွင့်အရေးဆောင်ရွက်နေတဲ့ဆိုမီအမျိုးသမီးတရားလွှတ်တော်ရှင်နေဒေါက်ကင်ကမ်ဒင်တက်ရောက်ခဲ့ပါတယ်။ Washington DC ကိုရောက်ခိုင်မှာချင်းပြည်နယ်ကအမျိုးသမီးတန်တူရေးလှုပ်ရှားမှုနဲ့ပတ်သက်လို့ဒေါ်လာလတ်တန်တွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်လိုက်ပါရရှင် You can bend the book now.
အခုပေါ့နော်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတာဒီကြားမတ်ဒန်းတူအခွင့်အရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာဒီနီလာခံတက်ခဲ့တယ်ဆိုတဲ့အခါကျတော့ကျမတို့အနေနဲ့ပေါ့နော်ဒီကနေ့ကြားမတ်ဒန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ပြချင်ပါတယ
်ဟုတ်ကဲ့ရှင်
ဒီကြားမတ်ဒန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်ပြီးတော့ဒေါကန်ကန်ဒင်းတို့ရဲ့ဒီချင်းပြည်တယ်မှာ
ဟုတ်ကဲ့ရှင်
ဘယ်လိုလှုပ်ရှားမှုတွေရှိပါလဲရှင်
ကျမတို့တည်တည်မြို့မှာတော့ကျမတန်းသူမှုအတွက်ကိုကျမတို့အမျိုးသမီးအဖွဲ့ကွန်ရက်ရှိပါတယ်ခြေလန်းသည့်အမျိုးသမီးကွန်ရက်လို့အမည်ပေးထားပါတယ်ကျမတို့မြို့နယ်မှာကအမျိုးသမီးအဖွဲ့ဆိုလို့ဘာသာရေးမှာအများကြီးရှိတော့ညာလဲကျမတို့ရဲ့ Civil Society Site တော့၎င်းအမျိုးသမီးများရဲ့နိုင်ငံရေးပါဝင်မှုနှုံးမှလည်းအဖွဲ့အစည်းမရှိတဲ့အတွက်ကြောင့်မလို့အဲ့ဒါကိုကူစားပြုနိုင်အောင်ဆိုပြီးတော့မှကျမတို့ကခြေလန်းတစ်ဆိုပြီးတော့အမည်ပေးထားခြင်းဖြစ်ပါတယ်လို့ကျမတို့ဦးတည်ချက်ကတော့ကျမတို့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအသွင်ကူးပြောင်းရေးကာလနဲ့အညီကျမတို့ရဲ့ယဉ်ကျေးမှုအပိုင်းတွေကျမတို့ရဲ့ရိုးရာဓလေ့အပိုင်းတွေကိုခက်နဲ့လျုံနေစွာသွာလာနိုင်အောင်ကျမတို့ရဲ့စေယူဆွဲထားတဲ့ဓလေ့များကိုခက်နဲ့လျုံနေစွာပြုပြင်ဖို့ကိုအဓိကထားပြီးကျမတို့ဆောင်ရွက်သွားဖို့ရှိပါတယ
်ဟုတ်ကဲ့စစောပြောတယ်ရှေးယူဇွဲအယူဆတွေပေါ့နော
်ဟုတ်ကဲ့ရှင်
အဲ့ဒါတွေကိုပြုပြင်ပြောင်းလဲဖို့ရည်ရွယ်တယ်ဆိုတော့
ဟုတ်ကဲ့ရှင်
ဒီချင်းလူဖွဲ့စည်းမှာစစောကပြုပြင်ပြောင်းလဲဖို့လိုအပ်တဲ့ရှေးယူဇွဲအယူဆတွေကဘာပါတယ်လဲအမျိုးသမီးတွေပေါ်မှာရောဘယ်လိုသွားပြီးတော့နင့်နာမှုတွေရှိတယ်လို့ယူဆပါတယ်ရှင်
ကျမတို့ဒီရိုးရံမှာပထမဆုံးကတော့ကျမတို့ရဲ့ဖိုးပွားပိုင်အမွေကိုအမျိုးသမီးများမရရှိပါဘူးဒီအပြင်ကျမတို့မိဘတွေရဲ့လက်ထပ်ပွားပစ္စည်းတောင်မှကျမတို့အမျိုးသမီးများကအမွေမရခဲ့ပါဘူးဒီအပြင်ကျမဒုတိယအနေနဲ့ပြောချင်တာကတော့အိမ်ထောင်သက်အမျိုးသမီးများရဲ့အခန်းကဏ္ဍမှာတကယ်လို့များအမျိုးသားတည်ဆုံးတဲ့အချိန်မှာအဲသူတို့ရဲ့လင်မယားကသားသမီးမမွေးဖွားခဲ့ဘူးဒီအပြင်သားမမွေးဘဲနဲ့အမျိုးသမီးသာမွေးဖွားမယ်ဆိုရင်တောင်မှအမျိုးသားတည်ဆုံးတဲ့နေ့မှာအဲ့ဒီအမျိုးသမီးကကိုယ့်ရဲ့မိဘအိမ်ကိုပြန်သွားရတဲ့အနေထားရှိပါတယ်ဒီအပြင်ကျမတို့ရဲ့ဒီရိုးရာတန်အဝိုင်းမှာအမွေကိစ္စနဲ့ပတ်သက်ပြီးတော့သားမမွေးဘူးဆိုရင်အမျိုးသမီးများကိုဒီကနေ့အထိအမွေဆက်ကံခွင့်လုံးဝမရရှိခဲ့ကြသေးပါဘူ
းအမျိုးသမီးတွေအိမ်တောင်ပြုတ်တဲ့နေရာမှာရော
ဟုတ်ကဲ
့ကိုပိုင်ဆုံးဖြတ်ပိုင်ခွင့်ကဘယ်လောက်ရှိပါလဲရှင
်ကျမတို့ရဲ့ရိုးရဓလေ့ထဲမှာကိုရဲ့အမရဲ့အိမ်ထောင်ပေါ့ကျမတို့ရဲ့ခဲကိုသူတို့ရဲ့လင်မယားလက်ထပ်တဲ့နေရာမှာတကယ်လို့များကိုရဲ့အမဆုံးသွားလို့ရှိရင်ကိုခဲအိုကိုကုညီမကပြန်ယူရမယ့်အနေအထားမျိုးရှိပါတယ်ဒါကတော့ပိုးတစ်ချိန်ကလေးကအခုချိန်ထိပေါ့နော်ဒါကတော့တကယ်တမ်းပြောရရင်တော့တကယ်ရိုးရာဒလေးဆေးရိုးဆွဲအနေအထားမျိုးပဲရှိတယ်အဲ့ဒီကိုနိုင်ကကုခဲအိုကိုယူမဲ့နေရာမှာက ကိုကိုယ်တိုင်အမျိုးသမီးကိုနိုင်ကဆုံးဖြတ်ပိုင်ခွင့်ညင်းပိုင်ခွင့်လုတ်ပိုင်ခွင့်အမျိုးသမီးအခန်းကဏ္ဍမှာမရှိသေးပါဘူးဆိုတာလည်းပြောပြချင်ပါတယ
်ဆိုလိုတာကတော့ဒီချင်းလူအဖွဲ့အစည်းရဲ့ထုံတန်းဒလိကဆိုလို့ရှိရင်အမျိုးသမီးတွေအပေါ်ပေါ့နော်စောစောကတော့ကန့်ကန့်တည်းရှင်းပြသလိုခွဲခြားဆက်ဆံဒါတွေအများကြီးရှိနေတဲ့သဘောပေါ့
ဟုတ်ကဲ့ပါရှင
်အဲ့လိုရှိနေတဲ့အခါမှာအခုလိုတော့ကန့်ကန့်တည်းကလည်းလွတ်တော်ရှိနေဆိုတဲ့အခါကျတော့ဒီရှူးယူးစွဲယူဆတွေကိုပေါ့နော်ပြုပြင်ပြောင်းလဲပြီးတော့
ဟုတ်ကဲ့
ဒီတရီဝင်ပေါ့နော်ကိုချင်းလူအဖွဲ့အစည်းမှာအမျိုးသမီးတွေဒန်းတူအခွင့်အရေးရရှိမှုအတွေ့ဘယ်လိုဆောင်ရွက်နေပါလဲရှင်အခုအဖွဲ့အစည်းခြေလန်းတစ်ဆိုတဲ့အဖွဲ့အစည်းကလည်းဖွဲ့ထားပြီဆိုတော့
ကျမတို့ကအဲ့ဒီခြေလန်းတစ်အဖွဲ့ရနေပြီးတော့ကျမတို့အဲ့ဒီအမျိုးသမီးအဖွဲ့ဝင်များကိုကျမတို့ကရိုးရာဒလိကအခုလက်ရှိကျမတို့ကြင့်သုံးနေတဲ့ကျမတို့ရဲ့လိုင်းနာနေတဲ့ကျမတို့ရက်တည်ရတဲ့အနေအထားဒီကျမတို့ရဲ့ဒီစာအုပ်မူအရမသွားပဲလူအရသွားနေပါတယ်ဆိုတာကိုကျမသင်သန်းပေးပြီးတော့ကိုဒီသင်ယူနေပါတယ်အဲ့ဒီပြင်မှာကျမတို့ရဲ့ဒီဒလိရိုးရာမှာကတော့ဒီကိုရဲ့မျိုးနယ်တိုင်းမှာရဲ့ကိုရဲ့မျိုးနယ်စုအလိုက်ရှိပါတယ်အဲ့ဒီမျိုးနယ်စုအလိုက်ပေါ်မှာတော့မှတမျိုးနယ်နဲ့တမျိုးနယ်ကအယူဆချင်းမတူတဲ့အတွက်ကြောင့်မလို့အဲ့ဒီတမျိုးနယ်စုနဲ့မတူတဲ့အရာတွေကိုတူတဲ့အရာတွေပူးပေါင်းပြီးတော့မှခက်နဲ့မလျော်နေတဲ့ဟာတွေကိုပြုပြင်ကြရအောင်ဆိုတဲ့အသိပညာပေးရဲ့တဦးနဲ့တဦးဆွေးနွေးတိုင်ပင်တဲ့အဆင့်ထိတော့ရောက်ရှိနေကြပါပြီ
အဲ့တော့တိုင်ပင်ဆွေးနွေးတဲ့အဆင့်ထိရောက်ပြီဆိုတဲ့အခါကျတော့နောက်တစ်ဆင့်ကပေါ့နော်ချင်းပြည်နယ်မှာပေါ့နော်ဥပဒေတွေပြတ်ထမ်းပြီးတဲ့အခါကျတော့ဒါတွေကိုတည်ဝင်လိုက်နာဆောင်ရွက်ဖို့အဆင့်ကတော့ကြံနေသေးတာပေါ့
ဟုတ်ကဲ့ပါရှင
်အဲ့လိုကြိုးပမ်းမဲ့ခြေလမ်းကရောဘယ်လိုအခြေအနေရှိပါလဲရှင
်အခုအဲ့ဒီကနေပြီးတော့ကျမတို့ရလာတဲ့ data တွေအားလုံးကိုကျမတို့ရဲ့ချင်းပြည်နယ်လွှတ်တော်မှာတင်ပြမယ်။အဲ့ချင်းပြည်နယ်လွှတ်တော်ကတစဉ်ကျမတို့မှာလိုက်နာကျင့်သုံးနေတဲ့ချင်းအုပ်ပဒေရှိပါတယ်။အဲ့ဒီချင်းအုပ်ပဒေထဲမှာကျမတို့ရဲ့အမွေစက်ခံခွင့်နဲ့ဒေါ်လကောင်ကျမတို့ရဲ့ထိမ်းများလက်ထက်ချင်းအမျိုးသမီးအခန်းကဏ္ဍများကိုကျမတို့အဲ့ဒီခြေလန်းတဲ့အမျိုးသမီးအဖွဲ့ကနေပြီးတော့အစိုးတင်သွင်းပြီးတော့မှဒီလွှတ်တော်ကိုတင်ပြမယ်လွှတ်တော်ကနေပြီးတော့ပြည်ထောင်စုလွှတ်တော်ကနေပြီးတော့ပြတ်ထန်းနိုင်ဖို့အဆင့်ထိကျမတို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်အခုလိုမျိုးပေါ့နော်ဒီရှေးရွှေအယူအဆတွေရဲ့လွှမ်းမိုးမှုကိုကျော်လွှမ်းနိုင်ဖို့ကကျမတို့ကုခေမြင်ရတာကတော့ဒီအမျိုးသမီးတွေအနေနဲ့ကိုချီတော့ပေါ်ကိုရက်တီနိုင်ဘူးကအရေးကြီးတယ
်okay,
အထူးသဖြင့်ပညာတတ်ဖို့စီးပွားရေးအင်အားတောင့်တင်းဖို့เนาะနောက်ပြီးတော့ကိုပိုင်ဆုံးဖြတ်ချက်ချနိုင်အောင်လို့ကိုပေါ်ယုံကြည်စိတ်ချမှုရှိဖို့ပေါ့เนาะ confidence
okay,
ရှိဖို့လိုအပ်တယ်ဆိုတဲ့အခါကျတော့အခုလောလောဆယ်အခြေအနေမှာပေါ့เนา
ะဟုတ်ကဲ့
အချင်းပြည်နယ်မှာအမျိုးသမီးတွေရဲ့ရေဘူးရအခြေအနေကဘယ်လိုရှိပါလဲရှင်ပညာရေးအခြေအနေကျန်းမာရေးအခြေအနေလူမှုစီးပွားရေးအခြေအနေပေါ့เนาะ
လူမှုနေထိုင်မှုကတော့ဟိုကျမအမြင်ကတော့တော်တော်လေးကိုအဆင့်နှိမ့်ပါသေးတယ်လို့ဆိုလို့ချင်ပါတယ်ပညာရေးပိုင်းမှာတော့အမျိုးသမီးတော်တော်များများကတော့ဆယ်တန်းကိုကျော်လွှားနိုင်မှုနှုန်းကနည်းတယ်နေတဲ့ပြင်ကျမတို့ရဲ့ဒီဆင်းရဲမွေးတည်မှုလို့ပဲဆိုရပါလိမ့်မယ်မိဘရဲ့ဝင်ငွေတစ်ခုတည်းနဲ့ဖြစ်တဲ့အတွက်ကြောင့်မလို့ဒီကနေ့အထိအမျိုးသမီးများကျမတို့ဆယ်တန်းအောင်တော်ညာလဲပညာရေးကိုဆက်သက်နိုင်တဲ့အခွင့်အလန်းကရှိတော်ညာလဲကျမတို့ရဲ့ဝင်ငွေမိသားစုရဲ့ဝင်ငွေကြောင့်မလို့မတက်နိုင်သေးတဲ့အခြေအနေအတိုင်းအတာထိပဲရှိပါသေးတယ်လို့
ဟိုနောက်တစ်ခုကပေါ့နော်ဆိုတော့တော့ကန့်ခန့်တင်းပြောသလိုဒီရှိရွေးရဲ့အယူဆတွေပြုပြင်ပြောင်းလဲဖို့ဆိုတဲ့အခါမှာ
ဒီ
အဆင့်ဆင့်ပေါ့နော်ဥပဒေပြုပြင်အပိုင်းပါအထည်သွားမယ်ဆိုလို့ရှိရင
်ဟုတ်ကဲ့ရှင
်အမျိုးသမီးတွေဟိုအောင်မြင်ဖို့အလွယ်ဆုံးနည်းကတော့အမျိုးသမီးတွေအနေနဲ့ဒီဆုံးဖြတ်ပိုင်ခွင့်ရှိတဲ့နေရာတွေမှာရှိဖို့လိုအပ်တယ်လို့ကျွန်မယူဆပါတယ်အ
ဲ့တော့
ချင်းပြည်နယ်မှာရောပေါ့နော်အုပ်ချုပ်ရေးပိုင်းမှာဒီလွှတ်တော်ပိုင်းမှာရောအမျိုးသမီးတွေပါဝင်တဲ့အခန်းကဏ္ဍကဘယ်လောက်ရှိပါလဲရှင်
အခန်းကဏ္ဍကတော့အရန်နေသေးတယ်အခုလွှတ်တော်ချင်းပြည်နယ်မှာဒီမနှစ်တုန်း2015မှာလဲအမျိုးသမီးတူပဲပေါ့နော်အခုလဲထန်တလန်ကအမျိုးသမီးတူပဲပေါ့ကျမတို့ရဲ့နိုင်ငံရေးမှာအမျိုးသမီးများကအလွန်ကိုအားနေသေးတယ်အဲ့ဒီအားနေတဲ့အပေါ်မှာရောကျမတို့ဘလောက်အထိသွားနိုင်မလဲဆိုတာကလဲကျမတို့အများကြီးစူးစမ်းရအောင်မယ်လို့ယူဆပါတယ်
တော့က ကန့်ကန့်တင်းတို့ရေဟိုချင်းယူရမှာပေါ့နော
်ဟုတ်ကဲ့ရှင
်မှတ်သားပွေရာသူယူစကားလေးတွေစကားပုံလေးတွေများရှင်းမျှဝေးပါလားအဲ့ဒီအမျိုးသမီးအမျိုးသားတွေအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့နော
်ကျမတို့မှာဆိုမမမိမိတခုတော့ရှိတာပေါ့နော်စခီအပီးဆန်အနိုးဆန်နဲ့အဲ့ဒီအသေးပေကတော့အမေကောင်းရင်သမီးကောင်းတယ်ပေါ့အမေကောင်းရင်တမျိုးလုံးကောင်းတယ်ဆိုတော့ဆိုလိုရင်းဖြစ်ပါတယ်လို့
ဆိုလိုတာက
အမေဥဆောင်မှုကောင်းရင်ဟိုတာသမီးကောင်းတယ်ပေါ့
You can bend but never break me cause it only
တော်လာလာတန်းစီစဉ်တင်ဆက်ပေးနေတဲ့မြို့သမီးကဏ္ဍကိုခုလိုတောက်ကြနေညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်အခုတုတ္တဆုံလေးအမေရိကန်တခွေကိုနားဆင်ကြရပါမယ်မေလမှာအမေရိကန်ပြည်ထောင်စုတွင်ကျောင်းတော်များများရဲ့စာသင်နှစ်ကုန်ဆုံးချိန်ဖြစ်ပြီးဘက်ဘွဲ့ပေးအပ်တဲ့အခမ်းအနားတွေကျင်းပလေရှိပါတယ်။အင်ဒီယားနာပြည်နယ်ဖော့ဝင်းမြို့မှာအထက်တန်းကျောင်းအောင်ခဲ့သူတွေကိုတိကျဂုဏ်ပြုပွဲကျင်းပပေးတဲ့အကြောင်းကိုအောင်အောင်ကဒီသတင်းပတ်ရဲ့တုတ္တဆုံလေးအမေရိကန်စီစဉ်ဖြစ်တင်ဆက်ပေးထားပါတယ်ရှင်။
ငွေနဲ့တပတ်လောက်တုန်းကအင်ဂျင်နာပြည်နယ်ဖော်ဝေးမှာပေါ့ဒီထက်တန်းပြီးတဲ့ကျောင်းသားတွေကိုဂုံပြူဝဲလုပ်ပြီးရလို့ကျွန်တော်သိရပါတယ်ကိုကျော်သိန်းစိုးကဒီထက်တန်းကျောင်းသားတွေကိုနှစ်တော်တော်များများအနီးကပ်တင်ကြားပေးခဲ့တာဆိုတော့အဲ့ဒီဂုံပြူဝဲလေးကျောင်းအရင်ရှင်းပြပေးပါလား
အဲကျောင်းသားကတော့12ယောက်လောက်ရှိတယ်ကျွန်တော်တို့ဒါစုယူရလို့ကတော့ကျွန်တော်ပရိုဂရမ်မှာလုံခဲ့တဲ့2003ခုနှစ်ခေတ်ကစတက်ခဲ့တဲ့ကလေးတွေယူရလေအကုန်လုံးကတော့အဲ့ဒါသူတို့ပဲဆိုတော့တချို့ကလေးဆို10နှစ်လောက်ထိကျွန်တော်10နှစ်မကဘူးနေခဲ့ဘူးလားဗောလေသူတို့သူငယ်တန်းတန်းနဲ့နေပြီးတော့အခု17တန်းပြီပေါ့တောက်လျှောက်တက်လာတဲ့ကလေးတွေပေါ့လေတချို့ကြတော့လေ5-6နှစ်လောက်နေရတချို့ကြတော့လေ10နှစ်10မိုးနေခဲ့တဲ့ကလေးတွေပေါ့လေကျွန်တော်နဲ့
ဒီပညာရေးထောက်ကူပြုအစီအစဉ်ကိုဘယ်လိုစတင်ခဲ့ရလဲဗ
ျကျွန်တော်လည်းတက္ကသိုလ်မှာဟို political science နဲ့ကျွန်တော် intern လုပ်ရတဲ့ခါကျတော့ကျွန်တော်ဒီ for wing မှာ community ကျောင်းပေါ့လေအစိုးရကျောင်းမှာကျွန်တော် intern ဝင်လုပ်ရင်းနဲ့အဲ့ဒီအချိန်ဟိုကျွန်တော်တွေ့တာမြန်မာကလေးတွေဟိုအတန်းပေးမတက်ရတာတွေပေါ့လေကျွန်တော်မိဘတွေနဲ့တွေ့ဆုံပွဲတွေမှာမိဘနဲ့ဟိုကျောင်းဆရာနဲ့အလုံးဝဟိုထွေးဆုံမဲ့ခေါ်ပြီးလောက်ရတဲ့ခါမှာကျွန်တော်ပြောပြရတာဗောလေမင်းတို့ဒီကလေးရာဖြင့်ဒီနှစ်ရှစ်နှစ်မှာတော့တရားမဲ့ပြန်တက်ရမယ်ဗောလေဟိုလိုက်မမီလို့ဗောလေအဲ့ဒါမျိုးတွေကျွန်တော်အများကြီးကြုံခဲ့ရတွေ့ခဲ့ရတာဗောလေကျွန်တော်ဒါသမီးကျွန်တော်ဒါလေးနဲ့အယူအဆဖြစ်တယ်နဲ့ကျွန်တော်တို့ကလေးတွေအလုံးကိုခေါ်ပြီးတော့ကျွန်တော်ဟို2003ခုနှစ်စာမဗောလေအဲ့ဒီမှာကျွန်တော်ကိုယ်တိုင်မဲ့ကျွန်တော်မျိုးသမီးရဲ့ကျွန်တော်ရဲ့အဲ့ဒီ Red Cross ဗောလေအဲ့ဒီက volunteer 2ယောက်3ယောက်ကဲနောက်ဟိုကျွန်တော် Church ကလူတွေရဲ့အလားစုပြီးကျွန်တော်စာတင်ပြစ်တာဗောလေ
အခုအထက်တန်းပြီးသွားတဲ့ကျောင်းသူကျောင်းသားတွေရောဘယ်နှစ်နှစ်လောက်တင်ပေးခဲ့ရလဲ
ဒီမှာကျတော့12နှစ်12တန်းနေအောင်ကြည့်ရတဲ့ခါကျတော့အခု12နှစ်ကျော်လာတဲ့အချိန်မှာဒီကလေးတွေကဟိုပြီးသွားပြီပေါ့ဗျာပထမအုပ်စုတုပ်ပေါ့အဲဒီအုပ်စုကကျွန်တော်တို့ရှေ့လေးလုံးကအုပ်စုပေါ့ဗျာကျွန်တော်အပါဝင်ပေါ့လေရှေ့လေးလုံးကထွက်လာတဲ့အုပ်စုဆိုတော့ကျွန်တော်တို့ရှေ့လေးလုံးကနေမွေးတဲ့ဟို first generation လို့ပေါ့လေအဲ့လိုဖြစ်နေတာပေါ့လေအဲ့တော့ကျွန်တော်ကတော့ first generation မြန်မာကလေးတွေရဲ့ Bami Scholar 2016နှစ်ပေါ့လေအဲ့ဒါ reception ပေါ့လေကျွန်တော်အဲ့လိုအနာမည်တက်ပြီးတော့လုပ်ပေးတာပေါ့လေအဲ့ဒီ program နာမည်ကိုကျွန်တော်တို့စဖွင့်နှုန်းကတော့ဟို preschool readiness ပေါ့ဗျာဟိုကလေးတွေဟိုလိုကျောင်းဟိုအစင်းစင်းဖြစ်ရေးပေါ့ဗျာအဲ့ဒီ program တွေနဲ့ဟလာမူကြိုကျောင်းအစင်းစင်းဖြစ်ရေးဆိုတဲ့ရွေချက်နဲ့သင်ပေးနေတဲ့နောက်ပိုင်းကျတော့ new immigrant literacy program ပေါ့ဗျာ2006ခုနှစ်မှာကျွန်တော်တို့ဟို state university ကိုပြောင်းရတာဟို IPSW ပေါ့လေ Indiana University Purdue University for women ကိုပြောင်းတော့အဲ့ဒီမှာကျွန်တော်နာမည်ပြောင်းရတာပေါ့လေနာမည်ပြောင်းတော့အဲ့ဒီမှာကျွန်တော်တို့ဘယ်လိုခေါ်လဲဆိုတော့ဟိုအင်ဒီယားနာပြည်နယ်အရွှေပြောင်းအခြေချသူများပညာရေးပံ့ပိုးခြင်းလုပ်ငန်းပေါ့ဗျာအဲအဲ့ဒီအနာမည်နဲ့ကျွန်တော်တောက်လျှောက်ပဲတင်ပေးတာခု2015 April 17ရက်နေ့မှာကျွန်တော်တင်တန်းပြီးတာပေါ့လေ
ကျောင်းသားတွေရဲ့ပညာရေးအခြေအနေကိုသိရဖို့ရောဒီသူတို့တက်နေတဲ့ကျောင်းတွေနဲ့ဘယ်လိုချိတ်ဆက်ထားပါလဲ
ကျွန်တော်တို့တင်တော့ one on one ပေါ့ဗျာကလေးတယောက်နဲ့ဆရာတယောက်နဲ့အနီးကတင်ရတာပေါ့လေဟိုသူတို့ live မိအောင်လို့ပေါ့လေအတင်ချာရောအင်္ဂလိပ်စာရောသိပ္ပံရောအကုန်လုံးပေါ့လေကျွန်တော်တို့ဟိုလိုအပ်တဲ့နေရာမှာဖြည့်ရတာဟိုကျွန်တော်ကလည်းကျောင်းနဲ့ချိတ်ဆက်ထားတဲ့ခါကျတော့သူတို့ရဲ့ဟိုလိုအပ်တဲ့ဟာတွေကိုကျွန်တော်နှစ်စဉ် report ပေါ့လေအဲဒီ report ကကျွန်တော်စီမှာရောက်နေတော့ကလေးတွေကလည်းယူလာပေးတယ်လေမိဘတွေလိုကျွန်တော်မှားလိုက်တယ်လေစနေတိုင်းမှာကျွန်တော်မှားလိုက်တော့သူတို့မိဘတွေလာပို့ပေးတယ်အဲ့ဒါကိုကြည့်ပြီးတော့ကျွန်တော်တို့ကဟိုကျောင်းမှာသူရဲ့ဟလာလိုအပ်တဲ့နေရာဘယ်နေရာလဲဆိုတော့ကျွန်တော်တို့အဲ့ဒါကိုကြည့်ပြီးလိုအပ်တဲ့နေရာကိုအတင်းဟိုတုံးဝပြီးတင်ရတာဟိုအဲ့လိုနာမည်တစ်နှစ်ကိုအဲစတင်တဲ့နှစ်တည်းမှာတော့ကျွန်တော်တို့စာမပါဒူရနာဟိုစာမပါမှာကျွန်တော်တို့မနာဘူးလေဆိုတော့စာမပါက intensive တင်နေတင်တော့အဲ့ဒါတစ်နှစ်ပတ်လုံးလုံးတင်ပြတာပေါ့ဗျာ
အခုအထက်တန်းပြီးပြီဆိုတော့အဲ့ဒီကျောင်းသူကျောင်းသားတွေအကုန်လုံးက college ဆက်သွားဖို့အစီအစဉ်ရှိတာပေါ့
အများကြီးပဲအင်ဂျင်နီယာယူမဲ့လူလည်းရှိတယ်ဟိုဆေးပညာနဲ့ဟိုနတ်စမာလုပ်မဲ့လူလည်းရှိတယ်ဟိုကဟိုဟိုစောက်လို့ရေးပေါ့လေအင်ဂျင်နီယာလေးအဲ့ဒီအပိုင်းလေးလည်းရှိတယ်ရှိတော့လဲ political science ရှိတော့လဲ business ပေါ့လေတက္ကသိုလ်တွေကွဲကြတယ်ပြတက္ကသိုလ်ကဒီဒီအင်ဂျင်နီယာတစ်ခွင်မှရှိတယ်တက္ကသိုလ်ပေါင်းများဆိုတော့တို့ကဟိုအကုန်လုံးပြန်သွားတာပေါ့လေဘလူးမီတန်ရောက်တဲ့ကောင်ရောက်တယ်ကျွန်တော်တို့ဟို IUPUI ကိုရောက်တဲ့လူကရောက်ကျွန်တော်တို့ဟိုအိန္ဒိယဖော်ဝင်းအိန္ဒိယ University Group ပဒူး University ရောက်တဲ့လူကရောက် IB Test ကိုရောက်တဲ့လူကရောက်နောက်တစ်ခါဟို private တက္ကသိုလ်တွေပေါ့လေဟို Grace College တို့ Manchester ပေါ့လေအဲ့ဒီတက္ကသိုလ်တွေရောက်တဲ့လူတွေရောက်တယ်ဗျာအကုန်လုံးကကျွန်တော်စီမံခက်တဲ့ကလေးအကုန်လုံးကြောင်းချင်းပြီးတော့တက္ကသိုလ်မှာလက်ခံဟိုဝင်ခွင့်ရပြီးတဲ့လူတွေကြီးပဲအကုန်လုံးကလေ
ကြောင်းပြီးရင်ရောမြန်မာပြည်ကိုပြန်ပြီးတော့တခုခုလုပ်မယ်ဆိုတာမျိုးရည်ရွယ်ထားတာမျိုးကိုရောသိရပါလား
ဒီ interview မှာရောသတင်းစာ interview တွေမှာသူတို့ပြောကြတယ်အဲသူတို့ foundation ပြန်ထောင်မယ်လူလည်းရှိမယ်နောက်တစ်ခါမြန်မာနိုင်ငံပြန်ပြီးတော့ခုနစေပညာဆိုရဲစေပညာပေါ့လေအင်ညာဆိုရဲအင်ညာပေါ့လေ engineer ဆိုရဲဟလာအင်ညာစောက်လို့ရေလုပ်ငန်းတွေရောဟိုကျောင်းစာတင်မဲ့လူရောဟို foundation ပြန်ထောင်ပြီးတော့လုပ်မဲ့လူရောမြန်မာနိုင်ငံကိုသူတို့ဘလို့အကျိုးပြုမယ်ဆိုတာကိုသူတို့ဒီမှာကြားရတယ်ဗျ၄-၅-၆ရောက်မကဘူးနောက်ပြီးတော့ဒီကလေးတွေကဒီနိုင်ငံအတွက်တင်မဟုတ်ဘဲနဲ့တစ်ကမ္ဘာလုံးမှာရှိတဲ့ကြာရနေရာမှာလူသားတွေအတွက်ဟိုအကျိုးပြုတဲ့လူတွေဖြစ်အောင်မိဘအနေနဲ့တော်တင်ဆုံးမပေးကြဘူးဒေါ်စုကိုယ်တိုင်လည်း message ပို့ထားတယ်2017မှာသူ video ပို့ရင်းတယ်လေကျွန်တော်တို့ဂျီကိုနောက်မိဘတွေကလည်းအဲ့ဒီဟို protective system ပေါ့ဗျာဟိုလောကကြီးကိုအချိုးပြည့်တဲ့လူတွေဖြစ်လာအောင်ဟိုနောက်ပြီးတော့သူတို့ရဲ့ရိုးရာ delay မဟိုယဉ်ကျေးမှုမမေ့အောင်တော်တင်ဆုံးမကြဘူးအဲ့တော့သူပြောရတယ်ဗျ
။ဟုတ်ကဲ့ပါကိုကျော်သိန်းဆိုရင်အခုလိုပြပြပေးတာကျေးဇူးပါဗျာ။အခုတစ်ဆက်တည်းမေးချင်တာကတော့ဒီအစီအစဉ်မှာပါဝင်တဲ့ဆက်ချီးကြပါ။ဘာကြောင့်ဒီပညာရေးထောက်ကူပြုတင်ကြားတဲ့အစီအစဉ်မှာပါဝင်ခဲ့ရလဲဆိုတော့အရင်ဆုံးပြပြပေးပါလား
။အဲ့တမ်းတော့စစလာခြင်း like ပမာပြီးသားနေတယ်ဆိုတော့တရားနဲ့တရားအကုန်တွေ့ကြတယ်။အဲ့မှာပြီးတော့တမ်းတော့အဲ့ဒီဗလဲ Westbrook မှာတနေတော့သူတို့အဲ့ဒီမှာကျောင်းသားတွေအဲ့ဒီအပတ်မဲ့ပါပဲစတင်ပေးတယ်လေ။အဲ့လည်းမိဘတွေကအဲ့မှာပဲတက်တင်ခိုင်းတယ်အဲ့ဒါအဲ့ဘက်မှာတက်တင်လိုက်တာ
ဒီမကြသေးခင်ရပိုင်းတွေအတွင်းတုန်းကတော့ဒီအစည်းအဝေးမှာပါခဲ့တဲ့သူတွေကိုခေါ်ပြီးတော့ပေါ့နော်ဟိုဂုံပြူပွဲလေးလုပ်ပေးတာပေါ့ဆိုတော့ဟိုအထက်တန်းကျောင်းပြီးသွားတဲ့ဟိုအနေနဲ့ဂုံပြူပွဲလုပ်ပေးတာပေါ့ဆိုတော့ဆက်ကြည့်တာရောအခုကဟိုအထက်တန်းကျောင်းပြီးသွားပြီလား
ဟုတ်ကဲ့တမီးကဒီတနေ့မှအထက်တန်းကျောင်းပြီးမယ်6လပဲလင်းနေဆိုရင်ဘယ်ယူပွဲရှိတယ်လေ
။ဟိုပညာရေးအစီအစဉ်မှာပါခဲ့တဲ့အတွက်ကောကို့အတွက်ဘလောက်အထောက်အကူဖြစ်ခဲ့လဲ
။အော်သူကအဲ့ဒီအစီအစဉ်မှာတမီးတော့အင်္ဂလိပ်စာရယ်နဲ့သင်ခဲ့ပေးတယ်။ပြီးတော့အဲ့လိုမျိုး like အင်္ဂလိပ်စာတစ်ခုရုံနဲ့မလုံလောက်ဘူးလေ။ Cause ကိုကနားလည်ဖို့လိုနေတယ်။အဲ့ဒါသူကသင်ပြပေးတယ်လေ။ဒါပါဟိုအားပါလဲဆိုတော့ကတော့
အထက်တန်းအကြောင်းပြီးသွားလို့ရှိရင်ဟိုကောလိပ်မှာဘာဆက်ပြီးတော့တက်မလဲ
။တမီးက biomed engineering လုပ်ပြီးတော့ပြီးတော့စစ်တပ်မှာဝင်လာတယ်လေ
။အဲ biomed engineering ကြောင့်လည်းရှင်းပြပါလား
။ကိုကိုမှလည်းအစုပစ္စည်းတွေလောက်တာလေအဲ့လိုမျိုးလက်သေးတော့ဘာတော့လေ။နားရတယ်အဲ့လိုမျိုးမရှိတဲ့ဟာတွေကိုကပြန်လုပ်ပြီးတော့အဲ့လိုမျိုးသူတို့ထည့်ပေးတာလေ
။စာကြည့်တာတို့ကမြန်မာပြည်ကနေပြီးတော့လာတာပေါ့လေ။ဆိုတဲ့အခါကျတော့ကိုတိုင်းပြည်နဲ့ပတ်သက်ပြီးတော့တခုခုပြန်လုပ်ပေးမယ်ဆိုတဲ့ရည်ရွယ်ချက်မျိုးတို့ဘာလို့စဉ်းစားထားတာမျိုးရှိလား
။နေစားမှာတွားပြီးတော့တပြက်ကူညီချင်တယ်လေအဲ့လိုမျိုးကလေးတွေမပြေဆောင်တဲ့ကလေးတွေကိုကလမပြေဆုံးတဲ့ကလေးတွေတကယ်ချင်းကြီးအကလုံးကအဲ့ဒီ line တလားအဲ့ဒီဘာလဲ biomed engineering တလိုင်းနဲ့သွားချင်တယ်ဆိုတော့ပြီးတော့ကလုံးကလည်းပမာပြီးရနေလာတယ်အဲ့ဒါနဲ့တမျိုးတကယ်ချင်းနဲ့စုပြီးတော့အဲ့ဒီမှာသွားပြီးတော့တပ်ပြန်စေကန်းလေးပါလေဖွင့်ပြီးတော့တပ်ပြန်ဝိုင်းကုမှု
ဟုတ်ပါပြီကောင်းပါပြီစာကြည့်တာကြီးဆိုတော့ဟိုဘာပဲပြောအခုလိုမျိုးစာကြည့်တာရဲ့ရည်ရွယ်ချက်ကလည်းကောင်းပါတယ်ဆိုတော့ဒီရည်ရွယ်ချက်တွေကောင်းတဲ့ forward နိုင်ပါစေလို့လည်းဒီ season ကနေဆုတောင်းရင်းနဲ့ဒီ season လေးကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်နော်
ကိုအောင်စီစဉ်တက်ဆက်ပြနေတဲ့သုတဆောင်လေးအမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှာအစ်တင်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါမနက်ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါလိမ့်ရှင
်။ဒီတစ်ပတ်တော့ကမ္ဘာပေါ်မှာတဘာဝဝင်းကျင်ညဉ့်ဉန်းမှုကိုနှေးပါးစေတဲ့ပြည်မြန်းစွန့်ရင်တစ်ခုဖြစ်တဲ့လေစွန့်အသုံးလျှက်စစ်ထုတ်တဲ့အကြောင်းတဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးဂျီကပြောပြပေးမှာပ
ါလေစွန့်အင်ကိုလူတွေကအရင်တုန်းကလည်းသုံးခဲ့ပြီးပါပြီလေဟတ်ကြီးတွေသုံးပြီးတော့ရေဆုပ်တဲ့ဆက်တွေလုပ်ကြတယ်နောက်ပြီးတော့တိနှံတွေချိတ်ခွဲတဲ့ဆက်တွေလည်းလေနဲ့သုံးပြီးလုပ်ကြတယ်လေဒီလိုပုံစံနဲ့အခုခစ်တင်မှာတော့လျှက်စစ်ထုတ်ဖို့စဉ်းစားလာကြတာပေါ့နော်
။ဟုတ်။လေကနေပြီးတော့လျှက်စစ်ရအောင်လို့ပေါ့နော်။ဘယ်ပစ္စည်းတွေတုံးပြီးတော့ဘယ်လိုလုပ်ရလဲနည်းနည်းပြောပြပေးပါဦး
။ဟုတ်ကဲ့။
ဒီနေ့ပတ်သက်ပြီးလေးအားလျက်စထုတ်မယ်ဆိုရင်ပထမဆုံးကနေရာယူရပါတယ်ယူတဲ့နေရာမှာတာပိုင်ဆက်ကြီးတွေကိုတက်ရပါတယ်တာပိုင်ဆက်ဆိုတာတခြားမဟုတ်ပါဘူးသူမှာဒလက်အတန်ကြီး၃ခုပါပါတယ်ဒီကတိုက်တဲ့ခါမှာအဲ့အတန်ကြီးတွေကလဲပါတယ်အဲ့အတန်ကြီး၃ခုနဲ့ဝင်ရိုးတစ်ခုဆက်ထားပါတယ်အဲ့ဝင်ရိုးကနေသူကဆွမ်းအင်ကိုပြောင်းဖို့ပါအဲ့ဝင်ရိုးကနေပြည့်စစ်ထုတ်ပေးတဲ့ generator လို့ခေါ်တဲ့ပြည့်စစ်ထုတ်အပ်ပေးတဲ့ဆက်ကိုလှည့်ပါတယ်အဲ့လှည့်တဲ့ခါမှာဆွမ်းအင်ရပါတယ်ဒီလိုနည်းနဲ့ဆွမ်းအင်ကိုထုတ်ပါတယ်နောက်ပြီးတော့လေဒီလိုတာပိုင်တစ်ခုနဲ့မပြီးပါဘူးတာပိုင်တွေကိုတန်းစီပြီးထားကြတာပေါ့နော
်ဥပမာလေးတွေနဲ့ပြောပြပေးပါပထမဆုံးဒီမြေပြင်ပေါ်မှာပေါ့နော်မြေပြင်ပေါ်မှာကုန်းပေါ်မှာထုတ်တဲ့ဥပမာလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ကုန်းပြင်မှာထုတ်နေတဲ့ဥပမာဆိုရင်အများကြီးရှုပ်တာတရုတ်နိုင်ငံကလည်းထုတ်တယ်အမေရိကန်နိုင်ငံလည်းထုတ်တယ်အခုအမေရိကန်နိုင်ငံမှာဆိုရင်ကျမတို့နေတဲ့ Texas ပြည်နယ်ကဆိုလို့ရှိရင်ထုတ်လို့မှုဆွမ်းအားမှာသူကအမတန်မြင့်မားပါတယ်ဒီတိုင်းလိုအထိုင်းတန်းနဲ့ကြည့်မယ်ဆိုလို့ရှိရင် Texas ပြည်နယ်ရဲ့အနောက်ဘက်ပိုင်းမှာဆိုလို့ရှိရင်ကပ္ပာအကြီးဆုံး၄နဲ့သုံးပြီးတော့ရက်စထာထုတ်တဲ့နေရာကြီးရှိပါတယ်ဧကတသိန်းရှိတဲ့နေရာမှာစောက်ထားပါမယ်အဲ့ဒီမှာတာပိုင်းနေပေါ့နော်တာပိုင်းဆက်ကြီး628ဆက်ရှိပါတယ်အဲ့တာပိုင်းဆက်တွေကကုမ္ပဏီတွေအမျိုးမျိုးရှိရပါဆိုမှာ Mitsubishi ကလည်းတာပိုင်းလည်းပါတယ် GE ကုမ္ပဏီကတာပိုင်းလည်းပါတယ် Siemens ကုမ္ပဏီကပါတာပိုင်းလည်းပါပါတယ်သူတို့ရဲ့အမြင့်ကပေ350ကနေ475ကုထိမြင့်ပါတယ်တာပိုင်းတစ်ခုနဲ့တစ်ခုကလည်းပေ900လောက်กว่าပါတယ်အဲ့ဒါဘယ်နှမှာလောက်ထားလဲဆိုလို့ရှိရင် Wagon site တဲ့ channel ကြီးတွေပေါ်မှာပေါ့နော်အဲ့ရပိုင်းရှင်300လောက်နဲ့ညှိပြီးတော့ပြန်ငှားပြီးတော့ဆောက်ထားတာဖြစ်ပါတယ်။သူကနေဆိုတကယ်လို့ဆွမ်းအားအပြည့်မှာဆိုလို့ရှိရင်981မီဂါဝတ်လောက်ရှိတဲ့ပါဝါကိုရနိုင်ပါတယ်။အဲ့ပါဝါကအိမ်ပေါင်း2,300လောက်ကိုလျှက်စစ်တာအားပေးလို့ရပါတယ်။ Brosco Wind Complex ကိုခေါ်ပါတယ်။သူက2009ကနေစပြီးဆောက်တာပြီးသွားပါပြီ။ကိုယ်လည်းပတ်နေပါတယ်။လျှက်စစ်တာအားထုတ်ပြီးလို့ရှိရင်ဒီလျှက်စစ်ချက်ပြုတဲ့ကွန်ရက်ထဲကိုပြန်ထည့်ရတယ်လေ။အခုအဲ့လိုကွန်ရက်တွေလည်းအခုဆောက်ပြီးသွားပါပြီ။အဲ့အတွက် 10 billion လောက်ပါတယ်
ဒီလေဆွမ်းအင်နဲ့လျှက်စစ်ထုတ်တာကိုကန်ယွန်းဒေတာတွေမှာဘယ်လိုထုတ်လဲပြောပြပေးပါ
ဒီမှာကျတော့စိတ်ဝင်စားဖို့ကောင်းတာကဒဲမတ်ပြည်နယ်ပါဒဲမတ်ပြည်ကတိတိလေးပါသူကကျတော့လွန်ခဲ့တဲ့ဆယ်စု2စုနှစ်လောက်ထဲကစပြီးတော့သူတို့ကဒီလေကားနေတအားထုတ်တဲ့ပမာသူကရှေ့ဆောင်နေတဲ့ဘက်ကရောက်နေတယ်1980လောက်မှာသူတို့တိုင်းပြည်ကကြားတိုင်းလုံး90လောက်ကရေနံကိုနိုင်ငံခြားကတင်သွင်းရပါတယ်ဒါပေမဲ့အတင်သွင်းတဲ့ဟာတွေက80နှစ်ခုတည်းမှာနည်းနည်းဖြတ်ခါတော့သူတို့မှာတော်တော်ဆွမ်းအင်ရဒုက္ခရောက်တော့သူတို့ကဟာဒါဆွမ်းလို့မဖြစ်ဘူးငါတို့ဆွမ်းအင်တွေကိုငါတို့ဖန်ကုန်လို့ပဲအားကိုးနိုင်အောင်လုပ်ရမယ်ဒီအားသုံးတာပိုင်ကြီးတွေစောက်ထားပါတယ်အဲ့တာပိုင်ကြီးကဆိုလို့ရှိရင်အခုဆိုရင်ကိုပန်ဟေဂန်မြို့နားမှာ Baltic ပင်လယ်ထဲမှာရှိပါတယ်ဒါပေမဲ့ပင်လယ်ဆိုရင်တအားကြီးတော့ဝေးတာမဟုတ်ပါဘူးကန်းနဲ့ပဲနော်သူက10ခိုင်လောက်တော့ဝေးပါတယ်တရားလေးနဲ့သွားပါတယ်အဲ့ဒီမှာတာပိုင်ကြီး3ခုရှိပါတယ်အဲ့3ခုကပေ900လောက်မြင့်ပါတယ်သူတို့မှာတလဲကြီးတစ်ခုတစ်ခုက10 20လောက်လေးတယ်အဲ့တာပိုင်တစ်ခုက 3.6 MW ထုတ်ပါတယ်အဲ့ဒါအင်ဂျီ3000လောက်ကိုပေးနိုင်လို့ဖြစ်ပါတယ်ဆရာတော်ကတော့ညီကြီးပုံမှာပဲသူတို့တာပိုင်ဆောက်လို့ပဲဒါပေမဲ့ဒဲမတ်ပြည်ကတိတိလေးဆိုတော့ဇနီးယားမရှိဘူးဆိုရတဲ့ကြီးတဲ့ရောက်သွားတာပါဒဲမတ်ကခုဆိုရင်သူ့တိုင်းရင်မှာလိုအပ်တဲ့3ပုံတပုံလောက်ကိုပေးနိုင်နောက်ထပ်လည်းတဝက်လောက်ပြီးနိုင်တဲ့ဖြစ်တော့မယ်လို့ပြောပါတယ
်။ဒီလေယံလျက်စစ်သုံးတာအတွက်ကောင်းကျိုးဆိုးကျိုးတွေကိုပြောပြပေးပါ
။ကောင်းကျိုးလည်းရှိပါတယ်။နည်းနည်းဆိုးကျိုးလေးနဲ့နည်းနည်းရှိတယ်။ကောင်းကျိုးထပ်ပြီးတယ်ဆိုတာကတော့တိချက်ကသူ့ကိုထုတ်တဲ့ခါမှာသူကလောင်းစားပြီးမသုံးရဘူး။အဲ့ဒါအရင်ကောင်းကျိုးဖြစ်ပါတယ်။ကာဗွန် free လို့ခေါ်ပါတယ်။ကာဗွန်မရှိဘူးပေါ့နော်။နောက်ပြီးတော့လေသမား၊ရာသမားတွေနဲ့စိုက်ပျိုးရေးသမားတွေနဲ့ဆိုသူတို့ချင်းချင်းပေါ့နော်။ဟိုဘက်ကထုတ်တာလည်းထုတ်ပြီးတော့သူတို့အောက်မှာလည်းစိုက်ပျိုးလို့ရတာရှိတယ်။အဲ့ဒါလည်းတဟားစားတာဖြစ်နေပါတယ်။အဲ့ဒါအမှန်တန်ကောင်းနေပါတယ်။နည်းနည်းလေးပဲပြောစရာရှိတာကကောင်းကင်မှာပြန်နေတဲ့ငှက်တွေပေါ့နော်။ဒီတာပိုင်ကြီးတွေလည်းတဲ့ခါမှာတကယ်လို့ဟိုပျောက်ကွယ်လို့ရှိနေတဲ့ငှက်မျိုးစိတ်တွေပါလေရှိလို့ရှိရင်သူတို့ကဒီတာပိုင်ရဲ့ဒီပန်ကာလိုလက်တံနဲ့ဝင်သွားပြီးသူတို့တေးသွားတာဖြစ်တတ်ပါတယ်။ဒီမှာဆိုလို့ရှိရင်ခေါင်းပြောင်နေတဲ့သိငှက်တို့နော်ရှူရောင်သိငှက်တွေပါလေကိုဆိုလို့ရှိရင်တေးသွားလို့ရှိရင်ဒါပြဿနာရှိရဲ့ဒါပေမဲ့လည်းအခုဆိုရင်ဒီ Washington State ကနေပြီးတော့ Professor တယောက်ကနေတင်ချာနီးရတာပိုင်ဒလက်တွေနဲ့ငှက်တွေနဲ့တိုက်နိုင်မဲ့နှုံကဘယ်လောက်ရှိတယ်လဲဆိုသူတို့တွက်ပြီးပါပြီ။အဲ့ဒီဟာကိုတွက်လိုက်ခြင်းအပြင်တာပိုင်တွေကိုဘယ်နားမှာထားရမလဲဘယ်လိုထားရမလဲဆိုသူတို့ရှောင်းလို့ရတယ်ပေါ့အဲ့ဒါကတော့သဘောပတ်ဝန်းကျင်ပတ်သက်ပြီးတော့တည်ထားရမယ့်ဟာတစ်ခုပါပေါ့နော်ဒါပေမဲ့သဘောပတ်ဝန်းကျင်ကြီးကောင်းတာနေရာတော့လုံးဝကဘာကြီးပုံနေမှုမဖြစ်ဘူးရှိပြီးသားစွမ်းအင်တွေပဲတုံးနေတယ် ဆိုတော့ရတယ်အခုဆိုလို့ရှိရင်လည်းမှန်မှန်လေးပေးနိုင်နေတယ်ပေါ့နော
်မြန်မာနိုင်ငံအတွက်ဘယ်နေရာမျိုးတွေမှာဒီလေယာလျှက်စစ်ကိုထုတ်လို့အဆင်ပြေမယ်လို့ထင်ပါလဲ
သူကတုံးလို့ရတာတုံးနေတာရှိတယ်တောင်ထိပ်ပေါ်တွေမှာတုံးလို့ရတယ်မြေပြတ်နေမှာတုံးလို့ရတယ်နောက်ပြီးတော့ကမ်းရိုးတန်းနေမှာတုံးလို့ရတယ်အဲ့လိုဒေသတွေဆိုရင်တုံးလို့ရတယ်နောက်တစ်ချက်ကဗမာပြည်နဲ့ကောင်းတာဆိုမှာတိုက်ဆစ်ဆိုလို့ရှိရင်ဝါဆိုင်ခင်းနေမှာခြံသမားတွေရှိရသူတို့ကနေအောင်ငှားလိုက်ငှားလိုက်တော့ဝင်းတာပိုင်းတွေနဲ့ထားလို့လည်းရတယ်ဝါသမားတွေကလည်းအိမ်သားရှောင်ပြီးသူတို့အလုံးမပြတ်ဘူးသူတို့ဒီကြီးပေါ်လုံနေလို့ရတယ်
။အော်ဟုတ်ပြီ။ဒါမျိုးစဉ်းစားဖို့နော်။
ပမာပြီမှာဆိုအဲ့လိုမျိုးဖြစ်နိုင်နေဆိုရင်နှစ်ခုပေါ့နော်။ဟိုတဟဆာတာဖြစ်တတ်ပေါ့နော်။ဆိုလို့ရှိရင်ပမာပြီမှာကန်ယူရမှာဆိုလို့ရှိရင်လည်းအဝေးသွားစရာမလိုဘူး။ဒန်မတ်ဆိုလို့ရှိရင်စေခိုင်းလောက်ပဲပင်လယ်ထဲကိုထွက်လိုက်တာလေ။ဆိုအဲ့မျိုးပမာပြီမှာလည်းလုံလို့ရတယ်ပေါ့နော်
။ဟုတ်ပြ
ီ။နောက်တစ်ခါပမာပြီမှာတောင်ကုန်းနေအများကြီးရှိပါတယ်။ဟိုရှမ်းပြည်လိုနေရာမျိုးပေါ့နော်။လေထန်တဲ့နေရာမျိုးရှာပြီးတော့တောင်ကုန်းတွေပေါ်မှာတိုက်ထည့်မယ်ဆိုလို့ဖြစ်ပါတယ်။အဲတခုပဲရှိတာပေါ့ပမာပြီနဲ့လုံမယ်ဆိုလို့ရှိရင်တော့ဒီညက်တီးရဲ့အဲချက်စားတဲ့နေရာကိုနည်းနည်းကြည့်ပြီးတော့ဘလို့တာပိုင်းတွေဒီကိုဝင်းတာပိုင်းတွေကိုဒီအားလျက်စစ်ထုတ်တဲ့တာပိုင်းတွေကိုပင်နာမှာထားရမယ်ဆိုတော့နည်းနည်းကြည့်ဖို့လိုပါတယ်။လှုပ်ဖို့ကတော့အထူးသဖြင့်ကတော့ဒီအားလျက်စကနေလျက်စစ်ထုတ်တာတဲ့ကုမ္ပဏီကြီးတွေရှိပါတယ်။သူတို့နဲ့ဆက်သွယ်ပြီးတော့သူတို့ကတဆင့်ပေါ့နော်။နည်းပညာတွေယူပြီးတော့အသေးစားဘလို့ထုတ်မလဲ။နောက်တစ်ချက်ကလည်း text တွေမှာသူတို့သူတေသနာပြုနေတဲ့အလူရင်းအများကြီးရှိပါတယ်။သူတေသနာလုပ်ငန်းတွေနဲ့ပေါင်းပြီးတော့အစမ်းလေးပေါ့နော်။ဒါတို့ထုတ်ချင်ပါလေဆိုလို့ရှိရင်လည်းဒါမျိုးကဒီအသေးစားမျိုးလေးကဖြစ်နိုင်ပါလေ
။တဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးဂျီရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်လို့နော်။
ပြည်ပနဲ့ဤပညာစီစဉ်ကိုတောက်ကြနေညနဲ့စနေမနေ့ပိုင်းတွင်မှပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင် VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကဏ္ဍတွေကို internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာအသံနဲ့တကွနားဆင်နိုင်ကြပါတယ်မနေ့ဖန်စနေနေ့မနေ့ပိုင်းစီစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုပဲပြန်ပြီးတော့နားဆင်ကြရမှာပါလိုင်းဒိုမီတာ24 32နဲ့40တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်ခုတောက်ကြနေညပိုင်းစီစဉ်ဆုံးမသက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းကြညာပေးပါအောင်မရှင
်ပြတ်ကျတော့တဲ့ Egypt Air လေကြောင်းလိုင်းခီးစဉ်အမှတ်104ခီးတဲ့ရင်လေရင်ကအပျက်စီးပိုင်းဆောက်တွေကိုမြေထဲပင်လယ်ထဲမှာတွေ့ရပြီလို့ Egypt နိုင်ငံကပြောပါတယ်ခီးတဲ့တွေရဲ့ပစ္စည်းတွေနဲ့လေရင်ပျက်စီးပိုင်းဆောက်တွေရေထဲမျောနေတာကိုတွေ့ရပြီလို့ Egypt ကြီးတဲ့ပြောခွင့်ရဘူမူဂျုတ်မိုဟာမက်ဆမ်မီယာကသူ့ရဲ့ Facebook မှာဒီကနေ့တင်ထားတဲ့ထုတ်ပြန်ချက်မှာပြောထားတာပါခန္ဓာကိုယ်အစိတ်ပိုင်းတစ်ခုထိုင်ကုန်တစ်လုံးနဲ့ခရီးဆောင်လက်ဆွဲအိတ်တွေကိုရီဒါမြင်ကွင်းကနေလေရင်ပျောက်သွားတဲ့နေရာရဲ့တောင်ပွက်မလတ်မကန့်မှာအီဂျစ်အာဏာပိုင်တွေတွေ့ထားပြီးလို့ဂရိတာဝန်ရှိသူတွေကအေသင်မျိုးတော်မှာပြောပါရယ်2014ခုနှစ်ကချီပေါ့ကမြို့လေးမှာဘိုကိုဟာရမ်စစ်သွေးကြွတွေကနေပြန်ပြီးဆွဲသွားတဲ့မင်းကလေးတွေကဒုတိယမြောက်မင်းကလေးကိုကယ်တင်လိုက်တယ်ဆိုတော့နိုင်ဂျီးရီးယားစစ်ဖက်ရဲ့အပြောကိုတက်ကြွလှုပ်ရှားသူတွေကပြန်ပြီးတော့ငြင်းချက်ထုတ်နေပါရယ်ဆရာလူကာဆိုတဲ့မင်းကလေးကိုဘော်နိုပြည်နယ်ဒမ်ဘိုဝါဒေသကနေဂျာတာပရီနီကကယ်တင်ခဲ့တယ်လို့နိုင်ဂျီးရီးယားစစ်ဖက်ကဒီကနေ့ပြောတာပါအဲ့ဒီမင်းကလေးဟာချီပေါ့အစိုးရအလေတန်းကျောင်းကနေစစ်သွေးကြွတွေဖမ်းသွားတယ်190တယောက်တည်းကတယောက်ဖြစ်တယ်လို့ဆိုရပါဒါပေမဲ့လည်းဖမ်းသွားတဲ့ထဲမှာလူကာဆိုတဲ့နာမည်နဲ့မင်းကလေးနှစ်ယောက်ပါပြီးအခုဆေရာလူကာဟာအဲ့နှစ်ယောက်တည်းကမဟုတ်ဘူးလို့မင်းကလေးတွေကိုကယ်တင်ရင်တက်ကြွလှုပ်ရှားတဲ့အဖွဲ့တစ်ခုရဲ့ဥက္ကဋ္ဌက VOA ကိုပြောပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုအပေါ်ယုံကြည်မှုမရှိတော့တဲ့အတွက်ယာရူကနေနှုတ်ထွက်တော့မယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးမိုရှေယာလွန်ကဒီကနေ့ကြေညာပါတယ်ယာလွန်နေရာကိုအစားထုတ်ခံထားဖို့ရှိတယ်ဆိုတဲ့သတင်းတွေမကြာသေးခင်ကထွက်ထားပြီးတဲ့နောက်အခုလိုကြေညာတာပါအကြသေးကငါဖြစ်ထွန်းမှုတွေမှာသူ့ရဲ့လှုပ်ဆောင်မှုတွေနဲ့သူ့အပေါ်မှာကျွန်တော်ရဲ့ယုံကြည်မှုညှော်နေလာတာကြောင့်အစိုးရဖွဲ့နဲ့လွတ်တော်ကနေနှုတ်ထွက်ပြီးနိုင်ငံရေးကနေခိတ္တအနားယူမယ်လို့ဒီကနေ့မနေ့မှာပဲဝန်ကြီးချုပ်ကိုကျွန်တော်ပြောလိုက်ပါပြီဆိုပြီးထွတ်တာမှာယာလွန်ကရေးထားပါတယ်။အစ္စရေးပါလက်စတိုင်းပြည်ပကအဆုံးသတ်ရေးဆွေးနွေးပွဲတွေပြန်ဆောက်ဖို့ကိစ္စဟာနောက်လာကြရင်ပြည်ထောင်နိုင်ငံပါတီမျိုးတော်မှာကျင်းပမယ့်အစည်းအဝေးမှာအ धिक ဆွေးနွေးမယ့်အကြောင်းအရာဖြစ်ပါလိမ့်မယ်။ဇွန်လ3ရက်နေ့ကျင်းပမယ့်အဲ့ဒီအစည်းအဝေးကိုအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီတောတက်ပါမယ်။နှစ်ဖက်လူဝဲချက်တွေကိုရစီမယ်။ဒေသရင်းလူဝဲချက်တွေရစီမယ်။ငင်းချင်းရင်းနဲ့တည်ငင်ရစီမယ်။အစ္စရေးပါလက်စတိုင်းအစိုးမလုံနိုင်မလားဆိုတာကိုဒီအစည်းအဝေးကနေဆန်းစစ်မယ်လို့ဝန်ကြီးကယ်ရီကပြောနေပါပြောပါရခင်ဗျာ
။2016ခုနှစ်မေလ20ရက်တောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးအသက်ဖတ်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။နှစ်ဖက်စနေနေ့မနက်ဖြန်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6:00ကနေ9:00လိုင်းဒိုမီတာ24 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.